to the Voice of America in Burmese.
Mingla ba shin 2018 khu ne mala 2 ye tanin la ne mnakin VOA season 2 ko American pi rang su myo ro Washington DC ga ni tai yai thau lwe ni ba bi line to meter 3240 ne 48 pye VOA Facebook sa myat na VOA Burmese news ka ni pi ro le a chein ne de pyin ni na sin mai ma le shin ကျမခွန်ညိုပါခုမနက်ခင်းအစည်းအဝေးတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုဆံမွေနဲ့တူညင်ညာပေးမှာပါ။မြောက်ကိုရီးယားခေါင်းဆောင်နဲ့ American သမ္မတတို့နှစ်ဦးတွေ့ဆုံဆွေးနွေးမှုတွေမလုပ်ခင်လာရောမှုတာတစ်ခုမှလုပ်မှာမဟုတ်ဘဲဖိအားသာဆက်ပေးနေမယ်လို့ American အရာရှိတွေကပြောပါတယ်။ Bangladesh ကဒုက္ခသည်စခန်းတွေကရိုဟင်ဂျာဒုက္ခသည်တွေကိုကျွေးမွေးစောင့်ရှောက်ဖို့အတွက်ရန်ပုံငွေဒေါ်လာသန်း1000လောက်လိုမယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရယ်
။ကောင်းပါပြီရှင်။ခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့အစိုးရရုံးဆိုင်ရာနေပြည်တော်မှာအပြင်းနဲ့နောက်ဆက်တွဲငလင်းလှုပ်နေတဲ့အတွက်ငလင်းတန်အရေးပေါ်ကုညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်ပူးပေါင်းဆောင်ရွက်နေတဲ့အခြေအနေနဲ့အတူမြမဒီမိုကရေစီအရေးဆွေးနွေးကမှာတော
့နေဆက်ထွက်သွားဖြစ်တဲ့ကိစ္စကတော့စဉ်းစားကြည့်တယ်ကျွန်တော်တို့ဒီစစ်တပ်ကအာဏာသိမ်းလိုက်ပြီဆိုကြတဲ့ကတော့အုပ်ချုပ်ရေးအကုန်လုံးကစစ်တပ်အောက်ရောက်သွားမယ်
88အရေးခင်မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်မှာတောခုတ်ခဲ့တဲ့ငြိမ်းချမ်းရေးတည်ထောင်ရှင်ကိုမွန်အောင်ရဲ့သမိုင်းချက်တမ်းမှုအတွေ့အကြုံတချို့ကိုနားဆင်ကြားရမှာပါဒုတိယပိုင်းမှာတော့မြန်မာပြည်ကပေးစာဥစည်းသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေနားဆင်နိုင်ပါတယ်အခုတော့တင်းနယ်လာနေမနခင်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ဦးဆောင်မူဝီတို့ပြောပြပါမယ်ရှင်
American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့နှစ်ဦးရဲ့ဆွေးနွေးပွဲမတိုင်ခင်မှာမြောက်ကိုရီးယားကိုအလျှော့ပေးလက်ရောမှုတွေတစ်ခုမှလုပ်မှာမဟုတ်ဘဲမြောက်ကိုရီးယားအာဏာရှင်ကိုဆက်ပြီးဖိအားပေးနေမှာဖြစ်ကြောင်း American အရာရှိတွေကတင်းနင်းကွန်ရီနဲ့မှာပြောပါတယ်သူတို့နှစ်ဦးညှိနှိုင်းမှုတွေလုပ်နေချိန်မှာအတင်းအဆောက်တစ်ခုမှအဖြစ်မခံနိုင်တယ်လို့လက်ရောမှုလည်းတစ်ခုမှလုပ်မှာမဟုတ်ကြောင်း American ဘဟုထောက်လိုင်း Agency CIA ရဲ့ Director Mike Pompeo က Fox သတင်းဌာနကိုပြောပါတယ် American တို့ရဲ့တောင်ကိုရီးယားနဲ့တွဲပြီးလိုအပ်တဲ့စီးလေ့ကျင့်မှုလှုပ်ဆောင်တာကိုမြောက်ကိုရီးယားခေါင်းဆောင်ဘက်ကဆက်ပြီးခွင့်ပြုရမှာဖြစ်ကြောင်းနဲ့ Mr. Pompeo ကပြောပါတယ်ဒါအပြင်သူ့စစ်တပ်မှာ Nuclear လက်နက်ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးဆွေးနွေးဖို့လည်းတည်ချအောင်လုပ်ပေးရမယ်လို့ဆိုပါတယ်သမ္မတအင်ဗျူပြောခွင့်ရာ Raj Shah ကတော့လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာတုန်းကမြင်ခဲ့ရတဲ့မအောင်မြင်တဲ့မူဝါဒတချို့ဖြစ်တဲ့ညှိနှိုင်းရေးလက်ရောတဲ့အပေးယူလုပ်တာမျိုးကိုသမ္မတ Trump အနေနဲ့လုပ်မှာမဟုတ်ဘူးလို့ ABC သတင်းဌာနကပြောပါတယ်အခုမူဝါဒကဖိအားပေးတာဖြစ်ကြောင်းနဲ့ဒီဖိအားဟာကမ္ဘာတစ်လောကအမေရိကန်ရဲ့မဟာမိတ်တွေနဲ့မိတ်ဆွေတွေကုလသမဂ္ဂနဲ့တရုတ်ကစဆင့်ဖိအားပေးတာမျိုးဖြစ်ကြောင်းပြောပါတယ်ဒါအမျိုးကိုရီးယားခေါင်းဆောင် Kim Jong Un ရဲ့အမူအကျင့်ကိုတက်ရောက်မှုရှိစေတာမို့ဒီဖိအားပေးမှုတွေကနေမြောက်ကိုရီးယားရဲ့အမှုအကျင့်တွေမကြခင်လတွေအတွင်းမှာပဲပြောင်းလဲလာမှာဖြစ်ကြောင်းပြောပါတယ်လွန်ခဲ့တဲ့၈နှစ်တမရဟောင်းဘရက်အိုဘားမားလက်ထက်ကချင်တုံးခဲ့တဲ့မူဝါဒဟာအလုံးမဖြစ်ပဲအဲ့ဒီမူဝါဒနဲ့လုံးဝမတူတဲ့မြောက်ကိုရီးယားအာဏာရှင်ကိုအမြင့်ဆုံးဖိအားပေးတဲ့မူဝါဒကိုတမရထရန့်ချင်တုံးခဲ့တာကြောင့်တရုတ်ကမြောက်ကိုရီးယားနဲ့ကုန်သွယ်မှုတွေကိုရှော့ချခဲ့တယ်လို့ကုလသမဂ္ဂကလည်းမြောက်ကိုရီးယားပေါ်မှာတိတ်ပြီးပြင်းထန်တဲ့တန်ခတ်မှုတချို့လှုပ်ဆောင်လာတွေ့ရတယ်လို့ပြောပါတယ်ပန်နိုင်ဝင်ကြီးစတီဗန်မန်ဦးချင်ကလည်းတန်ခတ်မှုတွေအလုပ်ဖြစ်တယ်ဆိုတော့မေကွန်ထုတ်เสียတော့မလို့တလို့ဒါကြောင့်လည်းမြောက်ကိုရီးယားကိုဆွေးနွေးပွဲစကဝိုင်းစီပြန်ခေါ်နိုင်ခဲ့တာလို့ပြောပါတယ်
။တျုတ်နိုင်ငံရဲ့အာဏာအရှိဆုံးခေါင်းဆောင်ရှီကျင့်ပင်ကိုအကန့်အသတ်မရှိသမ္မတရာထူးဆက်လက်ထမ်းဆောင်ခွင့်ပြုတဲ့အခြေခံဥပဒေပြင်ဆင်ဖို့တရေနှစ်ပတ်တောင်မရှိသေးတဲ့အချိန်တိုကာလအတွင်းမှာတညီတညွတ်တည်းမဲပေးပြီးတော့အတည်ပြုခဲ့တဲ့အကြောင်းတျုတ်နိုင်ငံကကြေညာပါတယ်။သမ္မတရာထူးကိုနှစ်ကြိမ်တက်တန်းတာထမ်းဆောင်ဝင်ပြုတဲ့ကန့်သက်ထားမှုအပါအဝင်တခြားအချက်လက်ပေါင်း20ခုဖြစ်သိမ်းဖြစ်တဲ့အငင်းပွားပွဲပြင်ဆင်ပြောင်းလဲမှုကိုတနင်္ဂနွေနေ့မှာအတည်ပြုလိုက်တာဖြစ်ပါတယ်။ဒီပြင်ဆင်ချက်ဟာလက်ညှိုးထောင်ခေါင်းညှိယူတက်တဲလို့အများကတည်ထားတဲ့အမျိုးသားပြည်သူ့ကွန်ကရစ်ညီလာခံကြီးမှာကန့်ကွက်မဲ9မဲနဲ့အခက်ခဲမရှိအတည်ပြုလိုက်နိုင်တာဖြစ်ပါတယ်။ညီလာခံကိုယ်စားလှယ်ပေါင်း3000နီးပါးရှိတဲ့အနေမှာ2958ယောက်ကထောက်ခံမဲပြီးခဲ့ကြတာလို့ဆိုပါတယ်။သမ္မတရဲ့အုပ်ချုပ်မှုတက်တန်းနှစ်ကြိမ်သာဖြစ်စေရမယ်ဆိုတဲ့ကန့်တတ်ထားမှုကိုဖျက်သိမ်းမယ်ဆိုတာကိုအများပြည်သူထံဖေဖော်ဝါရီလနှောင်းပိုင်းနှုန်းကမှထုတ်ပေါ်အတည်ပြုခဲ့တာဖြစ်ပါတယ
်။စီးရီးယားဟာအရှေ့ပိုင်းကိုတာကတဘုံတွေအခိုင်အမာတက်ဆွဲထားတဲ့နေရာကိုတိုက်ခိုက်ရမှာဒဏ်ငွေကိုလက်နက်သက်ဖွဲသုံးဖို့လုပ်မယ်ဆိုရင်တိတ်ကိုမိုင်းမဲရကြမယ်လို့အမေရိကန်ကာကွယ်ဝန်ကြီးဂျင်မက်တစ်ကသတိပေးလိုက်ပါတယ်။စီးရီးယားသမ္မတဘက်ရှာအော့အဆက်တက်တွေဟာဒမတ်စကပ်စ်မြို့ပြင်ကတဘုံတွေကိုတရင်သုံးပတ်ကြာတိုက်ခိုက်နေရမှာကလိုရင်းအဆိပ်တန်းတွေ၃ချောင်းအမေရိကန်ပြည်ထောင်စုကတရင်တွေရနေတယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုကလည်းကလေးငယ်200ပတ်ဝန်းနဲ့လူပေါင်း1000လောက်ကိုသေဆုံးစေတယ်လို့လည်းဝန်ကြီးမက်တစ်ကတနင်္ဂနွေနေ့မှာပြောပါတယ်။အဆိပ်တန်းတွေလုံးတိုက်ခိုက်မှုတွေအတွက်ပြည ကျားစရာတက်တဲ့အထောက်အထားလက်ထဲမှာမရှိပေမဲ့ကလိုရင်းအဆိပ်တန်းွယ်၃ပြီးတိုက်ခိုက်တာဒါမှမဟုတ်ကလိုရင်းအဆိပ်တန်းွယ်မိသူတွေရဲ့မှာတွေ့ရတဲ့လက္ခဏာတွေဖြစ်နိုင်တယ်ဆိုတဲ့သတင်းတွေအများပြရထားတယ်လို့ဦးမောင်ကိုတောင်းရခီးစင်တွင်သတင်းထုတ်တွေကိုဝန်ကြီးကပြောပါတယ်ကုလသမဂ္ဂကရပ်ပေါင်း၃၀ပြည့်ရဖို့တောင်းဆိုနေတဲ့အစီအစဉ်ခေါ်တာဒေတာမှာစီးရွက်ဘက်ကဆက်လက်တိုက
န်ရရှိထားတဲ့အခင်းဖြစ်ပွားရာနေရာမှာအသုံးပြုခဲ့တဲ့အာယုံကြောကိုထိခိုက်စေတဲ့ဓာတုအစိတ်တဲလွန်စတွေကိုသူတွားရောက်ခဲ့တဲ့စားတောက်ဆိုင်နဲ့အရက်ဘားမှာတွေ့ရှိခဲ့ရတဲ့အကြောင်းဗြိတိန်နိုင်ငံကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောကြပါတယ်ဒါပေမဲ့အများပြည်သူကတော့အန္တရာယ်ဖြစ်စေနိုင်လောက်အောင်မရှိဘူးလို့လည်းဆိုပါတယ်မတ်လ၄ရက်နေ့နဲ့၅ရက်နေ့တွေမှာသူတို့တွားရောက်ခဲ့တဲ့အင်္ဂလန်အနောက်တောင်ပိုင်းကစလစ်ပူရီကမေးလ်အရက်ဘားနဲ့ဈေးစီးစားတောက်ဆိုင်တွေမှာသူတို့ရဲ့အဝတ်တွေရှို့ဖို့တဲ့နေရာတွေမှာကြိုတင်ကာကွယ်မှုတွေလုပ်ထားတဲ့နယ်လို့ကျမ်းမာရေးအရာရှိတွေကပြောပါတယ်တိုက်ခိုက်မှုကမြို့ရင်းတခြားနေရာတွေမှာဖြစ်ပွားခဲ့တယ်ဆိုတဲ့တဲလွန်စတွေမတွေ့ရပါဘူးလို့စလစ်ပူရီမှာရှိတဲ့ဆေးရုံတာဝန်ရှိသူတွေကပြောပါတယ်ရုရှားတချို့ဟောင်းစာကြီးခရစ်ပယ်နဲ့တမိဖြစ်သူတို့တိုက်ခိုက်ခံရပြီးတော့သူတို့ခံရပြီးတဲ့နောက်ပိုင်းမှာလူ၃ယောက်ဆေးရုံမှာ၁ယောက်ကုသနေရပါတယ်စကရစ်ပယ်နဲ့သူ့ရဲ့တမိဖြစ်သူတို့နှစ်ဦးစလုံးကတော့စိုးရင်စရာအခြေအနေရှိနေစေလို့ဆိုပါတယ်ဒီအာယုံကြောကိုထိခိုက်စေတဲ့ဓာတုအစိတ်တိုက်ခတ်မှုနဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ကတစုံတရာထုတ်ဖော်ကြေညာတာမျိုးမရှိသေးပါဘူးဒါပေမဲ့ရုရှားနိုင်ငံကတော့တန်တရာရှိနေကြပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9839လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်
VOA American တန်ကမြန်မာမနက်ခက်ပတ်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအရှိတောင်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်တဲ့ရိုဟင်ဂျာစုစုပေါင်းတသန်းလောက်ကိုကျွေးမွေးစောင့်ရှောက်နိုင်မှုလိုအပ်တဲ့ငွေဟာဒီနှစ်အတွက်ဒေါ်လာ10,000လောက်ရှိနိုင်တယ်လို့ကုလသမဂ္ဂအရာရှိသူကတနင်္ဂနွေနေ့မှာပြောပါတယ်။ပြည်ထောင်စုအတိုင်းအတာအရဒီနှစ်ထဲမှာဒေါ်လာ1,950ထောက်ပံ့မှုရဖို့ကြိုးစားခြင်းဟာခိုင်လုံမှုရှိကြောင်းနဲ့ဒီဒုက္ခသည်တွေဟာလက်ပလာနဲ့လာကြသူတွေဖြစ်တဲ့အတွက်သူတို့လိုအပ်ချက်ကတိတ်ကိုကြီးမာတာမို့အကူအညီတွေဆက်ပေးရဖို့မျှော်လင့်ကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်မီယာဆက်ပိုက AFP သတင်းဌာနကိုပြောပါတယ်။သူတို့အတွက်ရန်ပုံငွေကိုဒီသတင်းပတ်ထဲမှာဂျနီဗာကုလသမဂ္ဂရုံးချုပ်ကအစည်းအဝေးမှာတောင်းခံမှာပါ။အောက်တိုဘာလတုန်းကကုလသမဂ္ဂကရိုဟင်ဂျာရေးတုံ့ပြန်တဲ့အနေနဲ့ဒေါ်လာ345သန်းပေးဖို့ကတိပေးပါတယ်။အခုချိန်မှာတော့ February လအထိထပ်မံပြောင်းရွှေ့လာတဲ့မွတ်စလင်တွေပါရှိနေတာမို့သူတို့ကိုစောင့်ရှောက်ဖို့ဒေါ်လာ434သန်းလိုအပ်မှာဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။လွန်ခဲ့တဲ့6လလောက်ခရီးကမြန်မာနိုင်ငံဘက်ကရောက်လာတဲ့ဒုက္ခသည်တွေအတွက်စမ်းနိုင်ရေးကအမှုကနဲ့ကျန်းမာရေးအတွက်လိုအပ်ရုံသာမကအခုမုတ်တုံရသည်နီးလာပြီမို့ရေကြီးရေရှမ်းတဲ့ဒေသတွေမှာရှိနေတဲ့ဒုက္ခသည်တသိန်းလောက်ကိုပြောင်းရွှေ့နေရာချထားဖို့ပါလိုအပ်နေပြီလို့လည်းမေယာဆက်ပူကပြောပါတယ်။ဒုက္ခသည်တွေနေရာပြန်ရေးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားအစိုးရတွေကြားသဘောတူညီမှုရခဲ့တာနိုဗ ెంబ ာကလေးကဖြစ်ပေမဲ့အကြောင်းမျိုးမျိုးကြောင့်မပြောင်းနိုင်ကြသေးတယ်လို့ပြန်ပို့ဖို့လုပ်ငန်းစဉ်ဘယ်တော့မှဆက်နိုင်မယ်ဆိုတာမသိသေးကြောင်းနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်ဆိုင်ရာကော်မရှင်နာမင်းကြီးမိုဟာမက်အဒူကလမ်ကပြောပါတယ်။
ဟောင်ကောင်မှာပြီးခဲ့တဲ့နှစ်ကကြမ်းကြိမ်တဲ့ကိစ္စနဲ့ဆက်ဆက်ပြီးတော့မတင့်လျော့ဘူးလို့တရုတ်အစိုးရကယူဆခဲ့ပြီးတော့လွတ်တော်ကိုယ်စားလှယ်ဖြစ်ကနေပြည့်ပြည့်ခံခဲ့ရသူ၄ဦးရဲ့နေရာအတွက်ကျင်းပတဲ့တနင်္ဂနွေနေ့ရွေးကောက်ပွဲမှာထွက်ပြီးတော့မဲပေးသူနေပါတာကိုတွေ့ရပါတယ်။ဒီရွေးကောက်ပွဲကြီးဟာတရုတ်ပြည်မှာကြီးကိုလူလားသူတွေနဲ့တရုတ်ကိုစန့်ကျင်သူတွေရှင်ပြန်ကြတဲ့ရွေးကောက်ပွဲဖြစ်ပါတယ်။အတိုက်ခံတွေဟာနေရာတချို့မှာအနိုင်မရခဲ့ရင်အများစုနဲ့ဆုံးဖြတ်ပိုင်ခွင့်အပေါ်ထိခိုက်မှာကိုစိုးရိမ်နေကြပါတယ်။မနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အတိုက်ခံအမှတ်၄ဦးကိုကြမ်းကြိမ်ဆိုရာမှာတရားဝင်မဖြစ်ဘူးဆိုပြီးတော့ကြေညာတာကိုခံခဲ့ရပါတယ်။ဒီကိစ္စရဲ့နောက်ွယ်မှာနိုင်ငံရေးပြောကမကင်းဘူးလို့လည်းဝေဖန်သူတွေကသုံးသပ်ကြပါတယ်။
အီရန်နိုင်ငံတောင်ပိုင်းမှာတနင်္ဂနွေနေ့ကတူရကီက Poglika Pine Chelling the Sea Moti Tanswa Yang Johnny Sent and Towns on a time here to Pauque Milan Pietra Togeramo. Lame or Padu set the Uzalon Tesson Garello, Anna Penriga Piovale, a who Pietra Lane had to Rikika Poglika Chelling the Sea Pippi, Iran Wim Pineco, Pietansima, Pietra Gajang, Iran Yepe, Lijang Pue, Pioquia, Raza Jafasi Diga. Iran Sua Jutango, a debut Bio Subari, Lane Harida Second Gun, a Pio Dobirina, Iran Mura, the Hiran Town Bay, Kilometer Tonga, Conacella, Oquama, Jajagera, Lupio Bari, Jelly Mama Turikiga, Shilare, Mingla Samu, Season Tare, Jewa, Chandare, the Ruth Mine, Tutangajan, Kona U Labara, Pippi, the Ruha, Badi, Wertakugan, Piana Jaraba.
Pakistan Nangama, when you do how no was Sheriffku, Islam Chanza, then John Jonga, Jonat Yoga, the Ningri Nima, Panane, Pipo Kevare. DPH Muslim Badae Tembi Dabima Chi Jere Sembia Sogamu Pipare. Nawashirifa Agri Lai Samu Suzajadine Bigger Nika Yarugani Sembigaya du Pipare. Lahoma Shire Janza Tinjama Kanakuma Mazaga Pionizin Panane Pipaukeama Panaga Pakongo Tima Dwaviro Nawashirifa Aten Don Lok Dwabon Yare Lu Subare. Nawasne Nik Sadu Upide Anaya Party Party Win Nanganjai Winji Kawaja Muhammad Asikule Nangaya Shiba in Party Suwa Kuma Srapio Janizi May Nepa de Pia Pibwagi be Nautema Gulu Tapitawa.
Direct from Washington, the voice of America.
The name of the Kentayan Nidarin and Nangaka Rindrigo, Dokim Yutan Usamo, Virginia Pigarawa. Menega Mala Satya ni Mulan Naima, Nibiro Maris Taske, Tonta the Mashi, a sin, Ea Nenge, she the Minglin, Lokevare, Malashi and Nega, Nibiro Mavet Lokere, Nata the Manga, Rich Taske, in Abingali, and now said Repin Nejao, Muliwadan as a labida, Nyojamu Uzita, not Nyojay Mujoga Piovare. Yangon lo attamien sa urim yare de da mahobe me akulo yese ngalin lo nere nyamananga ye soya yonsaya yap chite etwe nipiro kansine pubang bi mingalin yebo kese kuni yene pinyabi longanwe sangye nere jao mozala nyanjaye mujoka pyobare muliwatanes la beda nyanjamu uzitana nyanjaye mujo ujo mo ugo vioe nyamabanga masumon satwe mimiane kamatuga akulo sa pyobare
ဒီကတော့ဒီမျိုးကဒီမနာတို့ဟာလေဒီကမ်းကြေးရေးပေါ်မှာရှိရပါတော့ကမ်းကြေးရေးပေါ်မှာရှိနေတဲ့ကြောင့်လို့တော့ဒါကောင်းရံညို့မြန်မာနိုင်ငံညို့ကြီးတော်တော်များများနဲ့ကမ်းကြေးရေးပေါ်မှာရှိနေအဲဒါကြောင့်လို့ဒီရပါတော့ဒီပြည့်၍နီနာတွေပြည့်၍ပေါ်မှာရှိတဲ့ယူရီနီနေတော့ကျူတင်3ယူတင်နေပါတော့ဒီအဓိကတော့ကျူတင်ပြင်ဆင်မှုတွေဆောင်ရွက်ထားတဲ့နေအဲဒါမျိုးဆိုဒီမြန်မာနိုင်ငံသွားပဲချ ီအနည်းဆုံးအနေနဲ့ဘယ်လိုမျိုးဖြစ်နိုင်လဲဆိုတဲ့အနေထားပဲကျွန်တော်တို့ပြောဆိုနိုင်နေတာပေါ့နော်
ဟုတ်ကဲ့ဆရာအဲ့တော့ဟိုဒီနေပြည်တော်အနီးတစ်ဝိုက်ကတော့ဒီရန်ကုန်မြို့လို့အထက်မြင့်ဒီအဆောက်အဦတွေတော့မရှိဘူးပေါ့နော်ဆရာဒါပေမဲ့ဒီအရေးကြီးတဲ့ဒီရုံးဌာနအဆောက်အဦတွေလည်းရှိတဲ့ခါကျတော့ငလင်တန်ဖြစ်လာလို့ရှိရင်ဘယ်လိုမျိုးပေါ့နော်ဒီကိုယ့်ရဲ့ဘေးအန္တရာယ်မထိအောင်ကာကွယ်နိုင်မလဲဆိုတော့ဒီပညာပေးမှုတွေနောက်ခုနဆရာတို့ပြောတဲ့ကြိုတင်ပြင်ဆင်မှုတွေကိုလှုပ်ဆောင်နေတာတွေရှိပါလားဆရာ
ဟုတ်ကဲ့လှုပ်နေပါတယ်ခင်ဗျာလှုပ်နေပါတယ်ကျွန်တော်တို့ဒီဌာနနေပြောတာနေပြီးတော့ကောင်စီပေါ့နော်နေပြီးတော့ကောင်စီနဲ့ဥပောင်းပြီးတော့မှကျွန်တော်တို့ဒီနေပြီးတော့ရဲ့ဒီဒေတာချုံမှကျွန်တော်တို့ပညာပေးခေါ်ပြောွက်တွေလုပ်နေပါတယ်ဒီပြီးခဲ့တဲ့ဒီလတွေတော့လည်းလုပ်ခဲ့ပါတယ်ဒီလထဲမှာလည်းကျွန်တော်တို့ဆက်လုပ်သွားမယ်အနေထားလေးရှိပါတယ်ကျွန်တော်တို့ဒီလထဲဆိုရင်ကျွန်တော်တို့14ရက်နေမှာဆိုရင်ဒါဟိုတယ်ပေါ်မှာပေါ့နော်ဟိုတယ်ဟိုတယ်ဆင်းရဲခြင်းတွေနဲ့ဒီဟိုတယ်မှာရှိတဲ့ဝန်ထမ်းတွေတော့ကျွန်တော်တို့လုပ်ပြီးသွားမယ်လို့ကျွန်တော်တို့16ရက်နေ့ပြင်လိုက်ကျွန်တော်တို့ကျန်တဲ့ဟိုပေါ့နေပြီးတော့ကောင်စီမှာရှိတဲ့ဒီရှေးပါဒီလိုရထားနေပြီးတော့ကောင်းစီစီစဉ်နေကျွန်တော်တို့ဆောင်ရပြီးတော့မှဒါပညာပေးဟောပြောမှုတွေဆောင်ရတော့မှာဟုတ်ကဲ့
ဟုတ်ကဲ့ဆရာနောက်ဆုံးဒီခုဒီနေ့လှုပ်ခဲ့တဲ့ငလျင်အထိပေါ့နော်ဆရာလူသေဆုံးမှုခုနထိခိုက်ဒဏ်ရာရမှုရဲ့အနေအထားကရောဘယ်လိုများရှိပါလဲရှင
်အဲကျွန်တော်တို့ဒီလူသေဆုံးမှုတော့မရှိဘူးเนาะဒီရက်နေ့ဒီလှုပ်သွားတဲ့အနေအထားရောเนาะထိခိုက်ချက်ဒဏ်ရာရရှိမှုတော့ဒီအနေငယ်ရှိပါတယ်အနေငယ်ဆိုတာလေဒါကြောက်ခမရောဆောင်ရရှိပါတယ်ဒါကြောင့်မလို့ဆိုကျွန်တော်တို့လှုပ်သွားတဲ့အခါလေဒီကျွန်တော်တို့အားကျေကျေပဲဆိုရင်တော့ဆင်းအားအတင်းပြင်းလို့ရှိပါတော့နော်။ဆင်းအားပြင်းနေတယ်အမျိုးသားဟုတ်တဲ့ကြောင့်မျိုးကျွန်တော်တို့ဒီကိစ္စကို နေပါတယ်အဓိကအကောင်းဆုံးဘောနော်ဒီဒီအဆောက်အဦရဲ့ဒီနေရာနေအလာလာတို့နော်ဒီဟိုအချို့သောအဆောက်အဦတွေကဒီစီစီပေးကြဘောနော်စီဝန်တစ်ခုစနေတာဘာဆိုင်ခံမှုရှိတဲ့အဲ့ဒီတွေရဲ့နေရာကြည့်ကြတာတို့ဒီမျိုးဖြစ်တဲ့မျိုးတွေတော့ရှိပါတယ်ဟုတ်ကဲ့
ဆရာကျေးဇူးအများကြီးတင်ပါတယ်ဖြေပေးတာဟုတ်ကဲ
့ဟုတ်ကဲ့ဟုတ်ကဲ့ပါပါခင်ဗျ
မုဇလညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကိုမတ်စုမုံဆက်သွယ်မေးမြန်းထားတာပါရှင
်။လေသမားတွေကိုအကာအကွယ်ပေးဖို့ရည်ရွယ်ချက်နဲ့မြန်မာနိုင်ငံစံစဘာအသင်းချုပ်ကအခြေခံစဘာစည်းနှုန်းတက်မှတ်ပေးပါတယ်။တည်နံပေါက်စည်းမရေရာမှုလုတ်သားရှားပါမှုအပါအဝင်အခက်အခဲမျိုးစုံကြုံရတဲ့တောင်သူလေသမားတွေအတွက်အခုဆောင်ရွက်ချက်ကဘလောက်ထိအကျိုးရှိစေပါသလဲ။ပါရီဆက်ပြီးဆောင်ရွက်ဖို့လိုအပ်ပါတလေအခုလာမယ့်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-9994 ကိုပဲဖြစ်ဖြစ်အီးမေးလ်လိပ်စာ bamis@voanews.com ကိုပဲဖြစ်ဖြစ်တော်ရရှင်တို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ကြပါတယ်ဓာတ်ရိုက်လေးလိုက်အစီအစဉ်အတွက်VOA ကပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။ဒါမှမဟုတ်ရင်လဲဆွေးနွေးလို့တဲ့အကြောင်းအရာကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်တွင်နဲ့ပဲဖြစ်ဖြစ်ပေးပို့ဆွေးနွေးနိုင်ကြပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ဖိတ်ခေါ်ပါတယ်ရှင်
။အခုဆက်ပြီးမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးသွားပါမယ်။ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးမှာပူပေါင်းပါဝင်ပြီးစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်မှာတောခုခဲ့တဲ့ငြိမ်းချမ်းရေးတေးသံရှင်ကိုမွန်အောင်ဟာအခုအမိမြေကိုပြန်လည်ရောက်ရှိနေပြီးသူချစ်မြတ်နိုးတဲ့ဂီတလုပ်ငန်းတွေကိုဆက်လက်လုပ်ကိုင်နေပါတယ်မြန်မာနိုင်ငံနဲ့နှစ်ပေါင်း20နီးပါးဝေးကွာနေခဲ့ပြီးလွန်ခဲ့တဲ့2နှစ်လောက်ကပြန်လည်ရောက်ရှိလာတဲ့ငြိမ်းချမ်းရေးတေးသံရှင်ကိုမွန်အောင်ရဲ့1988ခုနှစ်အရေးတော်ပုံနောက်ပိုင်းအတွေ့အကြုံတွေနဲ့အနာဂတ်အမှုပညာခရီးလမ်းအကြောင်းတွေကို VOA ဝိုင်းတော်သားကိုစောဝင်းလှိုင်ကရန်ကုန် VOA ရုံးမှာတွေ့ဆုံမေးမြန်းထားပါတယ်ရှင
်ကိုမောအခုလို VOA လာပြီးတွေ့ဆုံမေးမြန်းခွင့်ပြုရတဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကျေးဇူးပါဆင်ပါပါပဲ
ဟုတ်ကဲ့ဆိုတော့ကိုမောအောင်ရဲ့လို့ပြောလို့ရှိရင်ဒါကျွန်တော်တို့မျိုးဆက်ကတော့လူတိုင်းကကိုမောအောင်ရင်းနေပြီးသားကိုမောအောင်ရဲ့အမှုပညာဂီတတွေကိုသိပြီးသားလူတွေများတာပေါ့နော်အခုနောက်ပိုင်းလူငယ်တွေလည်းတနည်းအားတနည်းတပုံနဲ့သူတို့ဒါပြန်ဆိုတေးတွေကြောင်းပဲဖြစ်ဖြစ်ပေါ့သူတို့ကိုမောင်ရဲ့တခြင်းတွေကိုရင်းနှီးနေကြတယ်ကိုမောင်ဆိုတာဘာသူဆိုတာသူတို့တိတိပပသိကြမှာသိမှာပေါ့ဒါပေမဲ့ကိုမောင်တခြင်းတွေကတောက်လျှောက်မြန်မာနိုင်ငံထဲမှာရှင်သန်နေခဲ့တယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံမှာရှစ်လေးလုံးဆိုတဲ့ဒီဒီမိုကရေစီအရေးတော်ပုံကြီးဖြစ်တဲ့အချိန်မှာကိုမောင်ဟာမြန်မာနိုင်ငံမှာတကယ်ကိုရှမ်းရှမ်းတောင်အောင်မြင်တဲ့ဂီတပညာရှင်တူအနေနဲ့တည်ရှိခဲ့တယ်ဒါပေမဲ့အဲ့ဒါတွေကိုဒီမှာဆက်ပဲကွန်မွန်ဒီမိုကရေစီရေတော်ဝင်ကြီးမှာပါခဲ့တယ်တောခုသွားခဲ့တယ်ဆိုတော့ကွန်မွန်ရဲ့ဒီမြန်မာနိုင်ငံကထွက်အဲ့ဒီလိုမျိုးထွက်ခွာသွားရတော့အောင်ဘာတွေကတွန်းအပ်ပြီ
ပြန်ပြောရမယ်ဆိုရင်တော့ကျွန်တော်88ကျွန်တော်ဒီမိုကရေစီတောင်းဆိုတဲ့လှုပ်ရှားမှုကြီးပေါ့အဲ့ဒီမှာကျွန်တော်ပါဝင်ခဲ့တဲ့ចောင်းသားတွေနဲ့ကျွန်တော်လည်းလူကျင်တယ်ပေါ့ဒီမိုကရေစီလူခွင့်ရေးဆိုတာကိုကျွန်တော်အဲ့ခါမှကြားဘူးတာ88မှာကြားဘူးတာပေါ့ဒါပေမဲ့မိတို့ဆိုစီကျွန်တော်တို့အဲ့ခက်ကကျွန်တော်ဘွားကကျွန်တော်မပြောဘူးမပြောတဲ့အတွက်ကျွန်တော်တို့ဟိုပေါ့တခုခုအပြောင်းလဲအတွက်ကျွန်တော်တောင်းဆိုတာပါပဲဇာတိမှာဟိုပေါ့ဦးနေဝင်းယာလူကဆင်းသွားရတယ်နောက်ဦးစိန်လင်းတက်လာတယ်ဆင်းသွားရတယ်တမရဦးမောင်မောင်တက်လာတယ်ဆိုအဲ့လိုဟာတွေကနောက်ဆုံးကြတော့ကျွန်တော်ဘာနဲ့ဆုံးသက်သွားလဲဆိုတော့ကျွန်တော်တို့စစ်တပ်ကအာဏာသိမ်းတာနဲ့ဆုံးသက်သွားတယ်ပေါ့အပြင်ထွက်နိုင်ငံသားနေဆက်ထွက်သွားဖြစ်တဲ့ကိစ္စကတော့ကျွန်တော်စဉ်းစားကြည့်တယ်ကျွန်တော်တို့ဒီစစ်တပ်ကအာဏာသိမ်းလိုက်ပြီဆိုကြတဲ့ကတော့ကျွန်တော်တို့အုပ်ချုပ်ရေးအကုန်လုံးကစစ်တပ်အောက်ရောက်သွားမယ်နောက်ပြီးဆိုကျွန်တော်အနေနဲ့ဟိုပါပေါ့ကျွန်တော်အဲ့လိုဘွားမှာကျွန်တော်မနေကျွန်တော်ဘူးကျွန်တော်နောက်ပြီးတော့ဟိုကျွန်တော်ဗမာပြည်မှာနေလဲကျွန်တော်အဖိုင်ခံရမှာပဲဘာလို့လဲဆိုတော့ကျွန်တော်ကဟိုပွင့်ပွင့်လင်းလင်းပြောတတ်တယ်ကျွန်တော်တဲတိုးပြောတယ်ပေါ့ကျွန်တော်ဆိုအဲ့လိုဟာနဲ့ကကျွန်တော်တို့ဟိုပါပေါ့တနေ့မဟုတ်တနေ့ပေါ့ကျွန်တော်ဖြစ်မှာပဲကျွန်တော်စဉ်းစားတယ်ဟိုပါအာနာသိန်းကြီး3ရက်မြောက်တဲ့နေပါကျွန်တော်ပြက်ပြက်လန်းလန်းစဉ်းစားပါလေစဉ်းစားပြီးနောက်ဆုံးကျွန်တော်ဆုံးဖြတ်တော့ကျွန်တော်ထွက်တော့မှာပေါ့ကျွန်တော်မနေဘူးပေါ့ဆိုပြီးတော့ဒါအဲ့လုံးကတော့ကျွန်တော်တို့ထင်ခဲ့တာဘာလို့မှမကြဘူးပေါ့အဲဆိုတော့ထွက်သွားလိုက်တာအေးပေါ့ကျွန်တော်အခု28နှစ်ကြာမှကျွန်တော်ပြန်ရောက်လာတယ်ဆိုတော့မတရားမှုလက်တုံ့ပြန်မယ်ဆိုတဲ့ပုံစံမျိုးပေါ့ကျွန်တော်တို့တောင်းလက်နက်ကင် ABSDF လက်နက်ကင်ကဘာမှဘယ်သူမှမလုပ်ခဲ့ဘူးတဲ့
ចောင်းသားတတ်မတော
်လက်နက်ကင်တတ်ဆိုတာ88မှာပေါ်ခဲ့တာပေါ့88နောက်ပိုင်းပေါ်ခဲ့တာပေါ့ဆိုတော့ဟိုကျွန်တော်ကဟိုပါကျွန်တော် ဟိုနေစားရောက်တော့လေကျွန်တော်ကိုယ့်ဟာကိုယ်ဟိုကိုယ်အတွေ့အကြုံရကိုယ်သိတာကျွန်တော်ဟိုပါအဲ့သူဘဝကိုကျွန်တော်မရင်ပါဘူးပါပြောရမလို့ကျွန်တော်တဲ့ကျွန်တော်ကျွမ်းကျင်တဲ့အလုပ်လည်းမဟုတ်တော့ကျွန်တော်ဟိုပါကျွန်တော်တိုက်ချင်ခိုက်ချင်စိတ်ဟိုပါစိတ်ဟိုစိတ်ဆိုးတယ်လို့ပဲပြောရမှာစိတ်ဆိုးနေလို့ဒါကျွန်တော်တို့ဟိုပါကျွန်တော်အဲ့လောက်ထိဟိုပါစစ်တိုက်ဖို့လိုတော့ကြံခဲ့မှာတကယ်တမ်းစစ်တိုက်ဖို့ဟိုပေါ့စစ်တိုက်ဖို့ကြုံလာတဲ့ခါကျတော့ကြောက်လို့တော့မဟုတ်ပါဘူးဒါပေမဲ့ဟိုဒီကိုခန္ဓာရုပ်ပိုင်းဆိုင်ရာတယ်မဟုတ်ပါစိတ်သက်ပိုင်းမှာလည်းကျွန်တော်တချို့ဟာတွေကကျွန်တော်လုံးဝမအပ်စက်တဲ့ဘဝမှာကျွန်တော်ညံ့ညတနတ်တလက်ကဘေးချပြီးအိရတဲ့ဘဝကိုကျွန်တော်မပြောဘူးပေါ့မပြောဘူးဆိုတာကဒါတလက်ဦးဘေးမှာထားပြီးအိတာကျွန်တော်တွေ့ကျွန်တော်အိတ်ခဲ့တဲ့ဘဝပေါ့
တောထဲမှာဘယ်လောက်ကြာကြာနေခဲ့လိုက်လဲ
ကျွန်တော်အိတ်နယ်စပ်တစ်ချောင်းမှာနေတာကစစ်စစ်ပေါ့တော့ကျွန်တော်နော်ဝေးထွက်ထွက်သွားတဲ့အထိပဲပေါ့နော
်နော်ဝေးကိုထွက်သွားတာဘယ်နှစ်ခုနေလ
ဲကျွန်တော်ကနော်ဝေးကို1993မှာကျွန်တော်နော်ဝေးဖေဗူအာရီမှာကျွန်တော်နော်ဝေးကိုရောက်တာဆိုတော့ကျွန်တော်အဲ့သချင်းဘန်ကောက်မှာသချင်းသွင်းပြီးတော့ကျွန်တော်နေဆက်ပြန်တယ်မန္တန်ဘလော့ကိုပြန်တယ
်
ကျွန်တော်မန္တန်ဘလော့ပြန်တာ92မှာအ
ဲ92
မကြသေးဘူးမကြသေးဘူးနော်အဲ့တုန်းကဟိုဟာကျွန်တော် 91လောက်မှာကျွန်တော်ခွေပြီးတာ92အစမှာထွက်တာပါဒါပေမဲ့အဲ့တုန်းကဒေါ်အောင်ဆန်းစုကြည်ဒီနိုဘယ်ဆုတွေပါလေရတဲ့အချိန်ဖြစ်သွားပြီဆိုတော့အဲ့ဒီဒေါ်အောင်ဆန်းစုကြည်နိုဘယ်ဆုရပြီးတဲ့နောက်မှဒီ DVB Radio စထောင်မှုအတွက်တို့ဒီ NGO တွေကတို့ဟိုပေါ့ funding အစီအစဉ်စလာတယ်ဆိုတော့ကျွန်တော်အဲ့အချိန်မှာမနက်ဘလော့ရောက်နေတယ်ဆိုတော့အဲ့အချိန်မှာနော်ဝေးမှာတို့စလုပ်တယ်အဲ့ဒါဒါပေမဲ့မနက်ဘလော့ဒီဘက်မှာလုပ်မဲ့လူမရှိလို့ဆိုပြီးကျွန်တော်ဟိုဟာပေါ့လူကြီးတွေကမေးတော့လုတ်ပေးနိုင်မလားဆိုကျွန်တော်ပြောတယ်ကျွန်တော်လုတ်ပေးမယ်ပေါ့
ဟုတ်တယ်နော်ကိုပေါင်းတို့စသွားဖြစ်တာနော်ဝေးကိုမြန်မာတွေပြမဆုံးရောက်သွားဖြစ်တဲ့ရည်ရချက်က DVB ထောင်မဲ့အဲ့ဒီမှာသွားပြီးလုတ်ကြမယ်ဆိုပြီးတော့ရောက်သွားကြတာနော်
ဟုတ်တယ်ပထမဆုံးကတော့ကျွန်တော်တို့အဲ့ဒီအဲ့ပေါ့ကျွန်တော်အဲ့ဒီဘန်နာပလောမှာကျွန်တော်6လတော့လုတ်ပြီးတော့မှဟိုမှာလူလုတ်မဲ့လူလို့လို့ကျွန်တော်နော်ဝေးကိုရောက်တယ်ဆိုတော့ကျွန်တော်စရောက်လို့က4ယောက်ပဲရှိတယ်ကျွန်တော်တို့ DVB မှာဆိုတော့အဲ့ဒီကနေမှကျွန်တော်2016မှာကျွန်တော်ပြန်လာတော့တမိယဟိုသူဟိုပါဘီ high school university သွားဖို့သူကျောင်းတနည်းနားမယ်တဲ့သူစတဲ့ကျွန်တော်တို့စဉ်းစားတယ်ကျွန်တော်ဟိုပါဘောမိသားစုလည်းကျွန်တော်တိုင်ပင်တယ်ကျွန်တော်ပြန်လာခြင်းတယ်ပမာဘီကိုကျွန်တော်တခုခုပေါ့ကျွန်တော်ဘာလို့ပြေးနိုင်မလဲပေါ့ဒီမှာ
ဆိုတော့အခုကိုမောင်ပြန်လာတာကပြောရမယ်ဆိုရင်တော့အပြီးပြန်လာတယ်လို့ဆိုလို့ရလား
ဆိုလို့ရပါလေ
ရှင်းရှင်းချင်းမတိုင်ခင်ကဟိုနိုင်ငံမြန်မာပြည်ထဲမှာရှိနေတော့နာမည်ကြီးခဲ့တာတစ်ပိုင်းပေါ့နော်ဆိုတော့ရှိစရှိပြီးလို့တောက်ခုပြီးတဲ့နောက်ပိုင်းမှာလဲကိုမုံအောင်ထုတ်လိုက်တဲ့စောစောပြောတဲ့ဒီသွေးမုံတိုင်းအခွေပေါ့နော်အဲ့ဒီအခွေကြောင့်လဲကိုမုံအောင်ခုနောက်ပိုင်းလူတွေကခေါ်ကြတာဒါငင်းချမ်းရေးတည်တံ့ရှင်ဆိုပြီးတော့ရှေ့ကတက်ပြီးခေါ်ကြတယ်လीအဲ့ဒီအခွေရဲ့အရှိန်ကြောင့်ပေါ့နော်ဆိုတော့အဲ့ဒီငင်းချမ်းအဲ့ဒီသွေးမုံတိုင်းအခွေနဲ့ပတ်သက်ပြီးတော့ဟိုတချို့သချင်းတွေကတော့ဒီငကိုဗမာပြည်ထဲမှာရှိပြီးသားသချင်းတွေကိုစာသားပြောင်းပြီးတော့တန်စင်နဲ့ပြန်ဆိုတဲ့သချင်းတချို့လဲပါတာတွေ့ရတာပေါ့နော်ဒါပေမဲ့ဟိုတချို့သချင်းတွေကလည်းအစ်စ်အဲ့ဒီအခွေအတွက်ရေးထားတာကျွန်တော်တို့တွေ့ရတယ်ဒီတိတိချင်းငွေဖြစ်လာအောင်ကကိုမောင်တယောက်တည်းစီဟိုပါပေါ့ဆိုလိုချင်တာကိုမောင်ဒီဟာကိုအခွေထုတ်ဖို့အတွက်ဘယ်လိုစဉ်းစားမိသွားတာလဲနောက်ပြီးတော့ဒီဟိုတချင်းငွေဖြစ်ဖို့အတွက်ကိုမောင်ဘယ်လောက်ကြိုးစားခဲ့ရလဲ
ဒီအပေါ့တချို့ချင်းနေရတော့ဟုတ်တယ်ပေါ့ခုနပြောသလိုပဲဗမာပြည်ထဲမှာငွေဝေးရရှိနေပြီသားပေါ့နောက်ပြီးတော့ကျွန်တော်ကဒီပြည်ပောက်ထွက်သွားတာဒီနောက်တစ်ခုကလည်းကျွန်တော်ဒီသချင်းတွေကျွန်တော်အတူတူယူသွားခဲ့တယ်ကျွန်တော်ပေါ့ပါသွားတယ်ဒီသချင်းတွေကိုကျွန်တော်ကဟိုးရင်ကလေးကလည်းလှုပ်ချင်တာကျွန်တော်ကဒါပေမဲ့မမာပြည်ထဲမှာကျွန်တော်လှုပ်ခွင့်မရှိဘူးဆိုတော့ဥပမာအဲ့ဒီသချင်း series ရဲ့ကောင်းစင်ကဟိုပါပေါ့ငင်းညာရေးတိုက်ပွဲဒါပေမဲ့ငင်းညာရေးတိုက်ပွဲသချင်းကကျွန်တော်ရှင်းမင်းဆောင်80နှစ်အရာခွေထုတ်ကလေးကကျွန်တော်ဟိုပါပေါ့ဆိုချင်းနဲ့သချင်းအဲ့ဒီဒါပေမဲ့ဘလုံးမှမလွတ်နိုင်ဘူးအဲ့ဒီစာသားကဆိုတော့ကျွန်တော်လည်းမပြင်းစင်ဘူးအမှန်တော့ကျွန်တော်ကိုနေဝင်းစီရကျွန်တော်ဝယ်ထားပြီးပြီဆင်းဆိုတော့ဒါအဲ့ဒီသချင်းလိုမျိုးနောက်ပြီးတခြားသချင်းတွေကကျွန်တော်ចောင်းသားဘွားမှာကျွန်တော်တို့အဆောင်ပေးပါတယ်တီးကြရင်လည်းကြားခဲ့ပူတယ်နိုင်ငံရေးသချင်းတွေရှိတယ်ဆိုတော့အဲ့လိုဟာတွေဒါပေမဲ့အဲ့ဒီသချင်းတွေတကယ်ပြောရင်ပမာပြောပြိသက်ကမကြားဘူ
း
မကြားဘူးပေါ့ကျွန်တော်တက်ကသူဝင်းကျင်မှာကျွန်တော်တို့ဆိုကြတယ်အဲ့လိုဒီဂီတာဝိုင်းတယ်လမ်းဘေးဟိုတီးဝိုင်းလမ်းဘေးခုံနေမှာပဲလူသိချင်ကြားဆိုလို့မရတဲ့သချင်းတွေပေါ့ဒါမှလည်းဟိုပါကျွန်တော်ဘေးမှာရှိတဲ့လူတွေကလည်းကျွန်တော်ခမားတချင်းဆိုပေါ့ကျွန်တော်တချင်းဆိုစိတ်စဉ်ရတယ်ဟိုဘက်မှာလည်းအဲ့ဒါနဲ့ကျွန်တော်တချင်းဆိုမှာကျွန်တော်ပြောကျွန်တော်မှလည်းတချင်းနေတချို့ရှိတယ်ပေါ့အဲ့မှာကျွန်တော်နေစားမှာဆုံတဲ့ဒီကိုနိုင်ရဲဝအောင်ဆိုတာရင်းတော့ကြည့်မြင်နိုင်မှနေတယ်ဆုံးသွားပါပြီအခုတော့သူနောက်ကတချင်းသုံးနေဖို့သူယူလာတယ်ဒီကျွန်တော်ဧဇိုးတို့အဲ့ဒီလိုတချင်းနေနောက်အမောင်လွှမ်းတဲ့ကဘာယူလို့ကျွန်တော်တစ်ခါမှမကြဘူးဝေးတချင်းတွေဆိုအဲ့ဒါတော့လဲမှရောက်တော့သူဆိုပြတယ်ကျွန်တော်အဲ့ဒါညညဆိုကျွန်တော်ဂီတာတီးသချင်းဆိုပေါ့ ဆိုအဲ့လိုချင်းနေကျွန်တော်စုပေါင်းပြီးတော့မှကျွန်တော်တခွေစားရှိတော့ကျွန်တော်အဲ့ဒါနဲ့တော့ကျွန်တော်ပိုက်ဆံမရှိဘူးကျွန်တော်တို့ဆိုတော့အဲ့ဒါနဲ့ခွေသွင်းမှုစဉ်းစားတော့ကျွန်တော်တို့ဘတ်ဂျက်ထဲမှာလည်းပါတယ်ပါရတာပြီးတော့ကျွန်တော်တစ်ခါမှမသုံးလိုက်ရအောင်ဆိုတော့ဒါပေမဲ့အဲ့ဒါနောက်ဆုံးတော့ကျွန်တော်အမေရိကန်မှာရောက်နေတဲ့ဒီဒီကျွန်တော်တို့88ဘာမျိုးဆက်တွေပါပဲပုံက individual ပေါ့ပုဂ္ဂလိကကျွန်တော်ပထမမမတီတာသူတို့လည်းအဲ့လိုပေါ့ပထမဒေါ်လာ1000ပို့ပေးတယ်အဲ့ဒါနောက်1000ထပ်ပို့ပေးပေါ့နိုင်တဲ့လောက်ပေါ့အဲ့ဒါကျွန်တော်ဖြည်းဖြည်းချင်းစလာငင်းငင်းတိုက်ပွဲပေါ့အဲ့ဒီခွေကိုကျွန်တော်ထုတ်လာဒါပေမဲ့ဒီခွေအပြင်လူလူကြားမှာဘယ်လောက်တည်သွားတယ်ဘယ်လိုဒီဟိုပေါ့လူတွေဟိုပေါ့ဘယ်လောက်နားထောင်ရတယ်လို့ပေါ့ကျွန်တော်မသိဘူးဒါပေမဲ့အဲ့ပါငင်းငင်းဒေသရှင်တို့ပါလို့ခေါ်တာတော့ဒါပြိဿခေါ်တာပေါ့ကျွန်တော်ကတော့အဲ့ပေါ့ဟိုဒါပြိဿပေးတဲ့နာမည်ပေါ့ကျွန်တော်တို့ကတော့အဲ့ဒီငင်းငင်းတိုက်ပွဲလှုပ်လိုက်ရတာကျွန်တော်ဝိုင်းခူကြပါတယ်လူတွေဟိုပေါ့အခက်ခဲတယ်အများကြီးရှိတယ်ကျွန်တော်တို့ပထမဆုံးအခက်ခဲကကျွန်တော်ဘန်ကောက်မှာတစ်နှစ်သွားနေဆိုတော့ကျွန်တော်ဘာဘာစာရွက်မှမရှိဘူးဘာမှတ်ဖို့ဘာမှမရှိဘူးစကားလည်းမတတ်ဘူးကျွန်တော်ဒါပေမဲ့ဒီလိုပဲဟိုပေါ့အဆင်ပြေသလိုနေခဲ့ရတာပဲပေါ့ဒါပေမဲ့အဲ့ကြားထဲမှာကျွန်တော်သချင်းရအောင်တွေ့တာကျွန်တော်တော့လွတ်မြောက်မှုတစ်ခုကကျွန်တော်သချင်းသွက် fitness studio ကကျွန်တော်ဘာသချင်းလဲဘာအမျိုးအစားလဲဘာမှမမေးဘူးဟိုပေါ့အဲကျွန်တော်ထိုင်းနိုင်ငံမှာမေးလို့မရှိဘူးပေါ့
ကိုမောင်ကျွန်တော်တည်တဲ့လောက်ကတော့ထွက်သမားအခွေတိုင်းကပေါက်တယ်လို့ရှိတာ哦ဆိုတော့အဲ့ဒီသချင်းခွေတွေရှိခဲ့တယ်နောက်အခုဒီကျွန်တော်တို့ပြောကြတဲ့ဒီငင်းငင်းတိုက်ပွဲအခွေပေါ့နော်ဒါအပြင်မှာအတွင်းနဲ့အခွေဆိုအဲ့ဒီအခွေတွေကိုရောပြန်ထုတ်ဖို့လို့ပါဆိုတော့အခုနောက်ပိုင်းမှာစောစောကကျွန်တော်အစားပိုင်းမှာပြောလို့ကိုမောင်ရဲ့သချင်းတွေကိုပြန်ဆိုကြတာလည်းအများကြီးရှိတာ哦ပြန်ဆိုပြီးတော့အခုမျိုးဆက်တဲ့လူငယ်တွေလည်းကိုမောင်သချင်းတွေအဲ့ဒီနီးနဲ့တည်ကြတဲ့လူတွေလည်းအများကြီးတော့ကိုမောင်အဲ့ဒီအရင်တော့အခွေတွေ remaster ပြန်လုပ်တာပဲဖြစ်ဖြစ်ပေါ့နော်တင်းနည်းနည်းနဲ့ပြန်ထုတ်ဖို့ဒါမှမဟုတ်လဲကွန်ဘိုအနေနဲ့ဒီမှာလူရည်စင်ပုံစံမျိုးပြန်ထုတ်တာသူတစ်ဖြစ်တော့ကျွန်တော်အသိစီချင်တာအဲ့ဒီငင်းငင်းတိုက်ပွဲအခွေကဘာမှပြည်ထဲမှာဟိုတရားဝင်နှားထောင်ဝင်မရဘူးဆိုတဲ့အခါကျတော့တချို့လူတချို့ကတော့တည်နေကြပေမဲ့အခြေအပြင်းပြန်မတည်ဘူးဆိုတော့တိုက်သချင်းတွေကစနစ်ဘယ်စနစ်ကိုပဲဘယ်စနစ်ပဲရောက်ရောက်ခုချိန်ထိလည်းအကျုံးဝင်နေသေးတယ်လို့ကျွန်တော်ယူဆတာ哦အဲ့ထက်ကတချင်းရဲ့အတိတ်ပဲစာသားတွေอ่ะဆိုအဲ့လိုမျိုးတွေကိုပြန်ထုတ်ဖို့အစီအစဉ်ရှိလား
အဟောင်းတွေပြန်ထုတ်ဖို့လောလောဆယ်တော့ကျွန်တော်ဘာမှစီစဉ်တော့မရှိကျွန်တော်တို့ပြန်ရောက်ခြင်းတော့ပထမပွဲလားဒုတိယပွဲမှာထင်တယ်ကျွန်တော်တို့တချို့ဟာလေးတော့ copy လုပ်ပြီးနည်းနည်းပါးပါး copy တောင်မှ100 200လို့ပဲလုပ်ပြီးရောင်းတာရှိဒါပေမဲ့ကျွန်တော်တို့ဟိုပေါ့ဒီကျေကျေပြန့်ပြန့်ဖြန့်ချီဖို့လို့ပါလို့တော့ကျွန်တော်မစဉ်းစားထားဘူး။ဒါကျွန်တော်အတွေ့အကြုံညာဒီမှာဟိုပေါ့သူများတွေပြောတာလေကြားရတဲ့လောက်ကကျွန်တော်တို့ဒီခိုးကူးပေါ့ဟိုပေါ့ကျွန်တော်တင်ပရိုဂျူဆာတွေကဟိုတချင်းထုတ်ဖို့အစီအစဉ်မရှိဘူးပေါ့ဘလောက်ကောင်းတဲ့ဆိုတော့ပဲဖြစ်ဖြစ်ခိုးကူးကိုဘယ်သူမှမဖိုက်နိုင်ဘူးလေဘွန်ဘွားပေါ့ရှုံးမှာပဲ
။ကိုမောင်အခုပြန်ရောက်လာတာနည်းနည်းဝန်းကျင်နည်းနည်းတော့ရှိသွားပြီပေါ့နော်။ညောင်ရပြန်ရောက်ပြီးတော့အနုပညာလုပ်ငန်းတွေလုပ်နေတယ်ဘလောက်ထိကြေကြေပြန့်ပြန့်လုပ်ဖို့ရှိသလဲနောက်ကိုကိုတိုင်ကိုပိုင်စီစီအခွေတက်ကောထုတ်ဖို့ရွေးချက်ရှိလား
အရင်လားပဲကျွန်တော်မြို့သားဇာယုံမှာဆိုရဲဒါတတိယအကြိမ်ပွဲအဲ့လိုမျိုးပွဲလေးတွေကျွန်တော်ဆိုပြစ်တယ်နောက်အခမ်းအနားကြီးကြီးတွေတော့ဒါမှမဟုတ်ဒင်နာပွဲလို့ပါလို့လို့အဲ့လို organize လုပ်တဲ့ပွဲတချို့တွေမှာကျွန်တော်ဆိုပြစ်တယ်တချို့ဟာတွေကြတော့ကျွန်တော်ကအခုမှလိုက်ပြီးတော့အချိတ်ဆက်လေးတွေဟိုဂွင်းဟိုဘာပေါ့နော်ဒီပါတနာပေါ့လက်တွဲလောက်ရမယ်လူမျိုးတွေပါအခုမှပြန်ဆရှာရတဲ့သဘောမျိုးဆိုတော့ကျွန်တော်တချို့ဟာတွေကကျွန်တော်ဘလောက်ထိလှမ်းမယ်ဘလို့လုံးမယ်ဆိုတော့ပြောရတာတော့နည်းနည်းခက်တယ်လောလောဆယ်ဒီဘယ်သူမှမကန့်လန့်သေးဘူးမထုတ်ရဲကြဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခမကျေးဇူးများကြီးတင်ပါတယ
ချမ်းရေးတည်ထောင်ရှင်ကိုမောင်အောင်ကိုကိုစားဝင်းလိုင်ကတွေ့ဆုံမြင်မြန်ထားတာပါရှင်ဒီစီစဉ်ကို VOA website လိပ်စာ bamis.voanews.com မှာလည်း radio သတင်းပတ်ဆင်အစီအစဉ်အောက်ကနေပြီးတော့ပြန်ပြီးတော့နားဆင်နိုင်ကြပါတယ် VOA ကထုတ်လွှင့်ပေးနေတဲ့မြန်မာရေးစင်တွေကန်ကိုတနင်္ဂနွေနေ့ညပိုင်းမှာတင်နားဆင်နိုင်ပြီးအခုလိုတနင်္လာမနေ့ပိုင်းမှာနောက်တစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA American တန်ကနေတနင်္လာနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့ 48 လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြန်မာပြည်ကပေးစာကဏ္ဍကိုအရင်ဆုံးနားဆင်ရဖို့ရှိပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကတော့
နိုင်ငံရေးတုံ့တက်ဝေဖန်သူတွေကတော့မြန်မာအစိုးရဟာတရုတ်နဲ့ပတ်သက်ပြီးတိကျတဲ့ကိုယ်ပိုင် policy မရှိတရုတ်ရဲ့လှုပ်ရှားမှုအပေါ်မှာသာ
တရုတ်အကြောင်းသူတေသနာဘလောက်အရေးကြီးသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်။အစီအစဉ်နောက်ပိုင်းမှာတော့ကဘာတလွားကထူးခြားစံပြတဲ့သတင်းတွေကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးတော့မရေတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြမပြည်ကပေးစာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါရှင်။
ပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုအရင် Facebook စာမျက်နှာကနေပြီးတော့သောရရှင်ရေးလာတဲ့မှတ်ချက်လေးတွေကိုပြောပြပေးခြင်းပါတယ်။ VOE အစီအစဉ်တွေကိုနားဆင်အားပေးတဲ့သောရရှင်ဇွဲနောင်ကကောင်းပါတယ်။ VOE သတင်းထူးလေးတွေကိုအချိန်နဲ့တပြေးညီကြည့်လို့ရလို့အားပေးနေပါတယ်လို့ပြောလာပါတယ်။နောက်ထပ်သောရရှင်တယောက်ကတော့ VOE ရဲ့သတင်းတွေညီလေးမှမတက်ဘူး VOE ကိုအားပေးနေပါတယ်တဲ့။ဟုတ်ကဲ့။ဒီသတင်းတွေဒီသောရရှင်ရဲ့အစာမျက်နှာမှမတက်ဘူးဆိုတာကတော့ VOE Facebook စာမျက်နှာကိုအိမ်မှာသွားပြီးတော့သဘောကျတယ်ဆိုတာမျိုး like သွားလို့ရပါတယ်။အဲ့လိုလုပ်တဲ့အခါကျတော့မှဒီသတင်းအဲ့ကို like လုပ်ထားတဲ့စာမျက်နှာရဲ့သတင်းတွေကအဲ့ကိုပိုင် Facebook စာမျက်နှာပေါ်မှာလာပြီးတော့ပြမှာဖြစ်ပါတယ်နော်။ရေဒီယိုလိုင်းတွေပူးနေပါရဲ့ဆိုပြီးရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်သောရရှင်ရွှေဝစ်ဆန်စီကဖြစ်ပါတယ
်ရန်ကုန်မြို့ဗဟန်းမြို့နေနားထောင်သူဖြစ်ပါတယ်မနေ့6နာရီမှ9နာရီသတင်းကနားထောင်လို့မရဖြစ်နေလို့ပါတရုတ်လိုင်းတစ်ခုနဲ့ရောထွေးပြီးအတန်မကြရဖြစ်နေပါတယ်ဆက်ပြတ်တယ်ထင်လို့သွားပြင်လိုက်လဲကောင်းမလာပဲအတန်နေရောထွေးနေပါတယ်မနက်တိုင်းနားထောင်နေကြမို့လို့နားမထောင်ရလို့စိတ်ထဲတစ်ခုခုလိုနေသလိုဖြစ်နေပါတယ်နားထောင်ခဲ့တာ20ဝန်းကျင်ရှိပါပြီကျေးဇူးပြုပြီးလိုင်းလေးရှင်းအောင်လုပ်ပေးပါ
ဟုတ်ကဲ့ပါနားထောင်လာတာအနည်း20ဝန်းကျင်ရှိပြီဆိုတော့ VOE ရဲ့ဒီသောရရှင်စစ်စစ်ဒီသောရရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ကျမတို့ဒီအတန်လိုင်းတွေကိုလည်းပြီးခဲ့တဲ့2လလောက်တုန်းကပြောင်းလဲလိုက်ပါတယ်နည်းနည်းစီပဲပြောင်းတာပါဒါပေမဲ့အဲ့လိုအတန်လိုင်းမှားနေလို့များနားထောင်လို့မရတာလားတွေးမိပါရဲ့နော်ဒီနောက်ဆုံးကျမတို့ထုတ်လွှင့်ပေးနေတဲ့ဒီရေဒီယိုအတန်လိုင်းတွေကိုသိကျင်နေဆိုရင်တော့ကျမတို့ရဲ့ internet စာမျက်နှာဖြစ်တဲ့ voanews.com/bami ဆိုတဲ့စာမျက်နှာမှာဒီစာမျက်နှာရဲ့အောက်ဆုံးမှာမီတာလိုင်းများဆိုတဲ့နေရာမှာသွားပြီးတော့ကြည့်ရှုနိုင်ပါတယ်။အကယ်၍ရေဒီယိုနဲ့မဟုတ်ဖ ೇನೆ ကိုကလက်ကင်ဖုန်းဒီ internet ချိတ်ဆက်လို့ရတဲ့လက်ကင်ဖုန်းသုံးလို့ internet ကနေလွယ်လွယ်ကူကူနားထောင်ကျင်နေဆိုရင်တော့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပြီးတော့ရေဒီယိုနဲ့ထုတ်လွှင့်ပေးနေသမျှအစီအစဉ်နဲ့အားလုံးကိုတပြိုင်နက်တည်းတိုက်ရိုက် Facebook ကနေပြီးတော့လည်းထုတ်လွှင့်ပေးပါတယ်။အိမ်မှာလည်းသွားပြီးတော့နားဆင်လို့ရပါတယ်ရှင်။VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုရေးလာကြတာမှာတော့အကျိုးရှိတဲ့နိုင်ငံခြားအရင်းအမြစ်ဆိုတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့သောရရှင်အောင်နိုင်ဦးကတော့မြို့နယ်အသီးသီးမှာကုန်ထုတ်လုပ်နိုင်တဲ့စက်ရုံအလုပ်ရုံတွေတိစောက်ပြီးတော့အလုပ်နေရာတွေဖန်တီးပေးနိုင်ရင်တိုင်းပြည်တိုးတက်မြင်မာနိုင်ပါမယ်လို့ယူဆပါတယ်တဲ့ဟုတ်ကဲ့အလုပ်နေရာတွေဖန်တီးပေးဖို့သူကပြောထားတာပါမြန်မာနိုင်ငံရခိုင်ဒေသမှာကြုံတွေ့နေရတဲ့ရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးတော့ရခိုင်ပြည်ထနာကင်တွယ်ပေါ်လိုအပ်ချက်ရှိပါလားဆိုတဲ့သုံးသက်ချက်နဲ့ပတ်သက်ပြီးတော့သောရရှင်ခင်မောင်အေးသူ့ရဲ့ကိုယ်ပိုင်အမြင်ကိုရေးလာတာမှာတော့နှစ်ဖက်စလုံးမျှမျှတာတာအလျှော့တင်လှုပ်ကြဖို့လိုပါတယ်။ပွင့်လင်းမြင်သာစွာနဲ့ငင်းခုန်နေကြတဲ့အကြောင်းအရာတွေကိုရရဲတင်းတင်းပေါ်တင်ဖြေရှင်းမှာဥပဒေစိုးမိုးမှုရှိရပါမယ်ကိစ္စတိုင်းကိုထိထိရောက်ရောက်ကင်တွယ်ပါလို့ရေးထားပါတယ်။ဟုတ်ကဲ့သူပြောထားသလိုပဲပွင့်လင်းမြင်သာတာနဲ့ဒီဖြစ်နေတဲ့အကြောင်းအရာတွေကိုအရှိအရှိတိုင်းဖြေရှင်းဖို့ဆိုပြီးတော့လည်းနိုင်ငံတကာကပြောထားပါတယ်နော်သောရရှင်ရဲ့ပေးစာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့အနောက်တိုင်းဒေးလီတစ်ပုဒ်နဲ့သောရရှင်တွေကိုကြားဖြတ်ပြီးတော့ဖျော်ဖြေပေးခြင်းပါတယ်သောရရှင်တွေအတွက် Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးသချင်းတရာစင်မှာထိတ်ဆုံးရောက်တဲ့သချင်းတစ်ပုဒ်ဖွင့်ပေးမှာပါ Drake ဒီဆိုထားတဲ့ God's Plan ဆိုတဲ့သချင်းဖြစ်ပါတယ်။ဒီသချင်းက January လတွေကထွက်သွားတဲ့သချင်းဖြစ်ပြီးတော့စထွက်ခရေကအကြီးအကျယ်ပေါက်တဲ့သချင်းလည်းဖြစ်ပါတယ်။အထူးသဖြင့် Online ကနေပြီးတော့သချင်းလွှင့်တဲ့ Platform တွေမှာပို့ပြီးတော့လူကြိုက်များတာဖြစ်ပါတယ်။ Spotify တို့ Apple Music တို့လိုမျိုးလာစင်ချင်းနဲ့သချင်းနားထောင်လို့ရတဲ့online တချင်းတိုင်းမျိုးတွေကနေပြီးတော့ထုတ်လွှင့်တာမှာနားထောင်သူအရေးအတွက်နောက်ပြီးတော့နားထောင်တဲ့အကြိမ်အရေးအတွက်အများဆုံးဖြစ်ပါတယ်။သူ့ရဲ့တချင်းဗီဒီယိုကလည်းသူ့ရဲ့ဗီဒီယိုရိုက်ကူးဖို့ပေးထားတဲ့ budget အားလုံးကို trade ကလှူလိုက်ပြီးတော့သူကူညီနေတဲ့ပုံတွေကိုတချင်းဗီဒီယိုဖြစ်နေပြသခဲ့တော့လူသန်းပေါင်းများစွာသဘောကျပြီးတော့အားပေးခဲ့တာပါ။ဒါပေမဲ့သူ့ရဲ့တချင်းကလည်းအကောင်းဆုံးတေးစင်းမှာတပတ်ထက်တပတ်ပို့ပြီးတော့မြင့်တက်လာတာကတော့အဲ့ဒီတချင်းဗီဒီယိုနဲ့မဆိုင်မနဲ့တကယ့်ကိုအံ့ဩစရာကောင်းတဲ့အချက်လေးဖြစ်ပါတယ်။အခုဆိုရင် Drake ရဲ့ God's Plan ဆိုတဲ့ဒီတချင်းက online ပေါ်ကနေပြီးတော့တချင်းတွင်ပေးနေတဲ့နေရာတွေမှာဒီအကောင်းဆုံးချိန်နိုင်တဲ့နေရာ10ခုစီးမှာ6ခုမှာထိပ်ဆုံးမှာရှိနေပါတယ်။တမိုင်းတစ်ချောင်းတချင်းတစ်ပုတ်ထဲအတွက်ဒါအများဆုံးလည်းဖြစ်ပါတယ်။နောက်ပြီးတော့ဒီတချင်းကအခုဆိုရင်တလားကျော်ကာလာတစ်ချောင်းလုံးကြည့်မယ်ဆိုရင်အားပေးတဲ့အရေးအတွက်ကောင်ထိန်းထားနိုင်ပြီးတော့ဒီနောက်ထပ်လဲခဏလေးနဲ့ဒီအရေးအတွက်ကနေပြီးတော့ကြာသွားမဲ့ပုံမရှိပါဘူး။သူ့လိုမျိုးနောက်ထပ် streaming ဆိုတဲ့ online သချင်းနားထောင်မှုအများဆုံးနောက်ထပ်သူ့ထက်ပိုတဲ့သချင်းကတော့ Harlem Shake ပဲဖြစ်ပြီးတော့အဲ့ဒီသချင်းကတော့အရန်ပေါက်နေတော့ကာလာတစ်ချောင်းမှာဝိုင်းဝန်းနားထောင်မှုပေါင်း130,000ရှိခဲ့ပါတယ်။အခု Drake ကအဲ့ဒီအရေးအတွက်ကိုတော့မမီသေးပါဘူး။ဒါပေမဲ့လည်းတော့နီးကပ်လာပြီလို့ပြောရမှာပါ။ဒီသချင်းမှာထူးခြားတာက American ပြည်အောင်စုတစ်ခုတည်းမှာတယ်။ခုနှစ်ရက်ထဲနဲ့နားထောင်မှုပေါင်းတန်တရာကြော်သွားခဲ့တာဖြစ်ပါတယ်။ဒီတော့ဒီလို online guitar platform တွေမှာဒီလောက်နာမည်ကြီးနေတဲ့ Drake ရဲ့ God's Plan ဆိုတဲ့သချင်းကိုနားဆင်ကြည့်ကြရအောင်ပါနော
် I've been moving calm, don't start no trouble with me. Trying to keep it peaceful is a struggle for me. Don't pull up at 6 a.m. to cuddle with me. You know how I like it when you loving on me.For them to miss me. Yes, I see the things that they wishing on me. Hope I got some brothers that outlive me. They gon' tell the story was different with me. God's plan, God's plan. I hold back sometimes I won't, yeah. I feel good sometimes I don't, like, no. I finesse down Western Road, like, next. Might go down to G-O-D, yeah, wait. I go hard on Southside G, yeah.Wait. I make sure that Northside eat. And still, bad things. It's a lot of bad things that they wish and they wish and they wish and they wish and they wish on me. Bad things. It's a lot of bad things that they wish and they wish and they wish and they wish and they wish on me. Yeah.Ay, ay. She say, do you love me? I tell her only partly. I only love my bed and my mom, I'm sorry. 50 dub, I even got it tatted on me. 81, they'll bring the crashers to the party. And you know me. Turn the 02 into the 03, dawg. Without 40 Ollie, there be no me. Imagine if I never met the broskies. God's plan. God's plan.I can't do this on my own, ayy, no, ayy. Someone watching it close, yup, yeah, close. I've been me since Scarlet Road, ayy, road, ayy. Might go down as G-O-D, yup, wait. I go hard on Southside G, ayy, wait. I make sure that Northside E, yeah. And still. Bad things, it's a lot of bad things that they wishing and wishing and wishing and wishing they wishing on me.
Drake ဒီဆိုထားတဲ့ God's Plan ဆိုတဲ့သချင်းကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတော့တော်ရရှင်ရဲ့ပေးစာတွေကိုဆက်ပြီးတော့ဖော်ပြပေးတော့ဖို့ရှိပါတယ်။နောက်ပိုင်းမှာတော့မြန်မာတိချစ်တော်ရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့မေတ္တာတိလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်။ VOA အစီအစဉ်တွေကိုဘလို့ဖမ်းယူနားဆင်ရမလဲဆိုတော့မေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုပြန်ကြားပေးချင်ပါတယ်။လူဆိုးကျော်ဆိုတဲ့တော်ရရှင် Facebook မှာမေးလာတာပါ။ VOA ရဲ့ Radio အစီအစဉ်ကိုဖုန်းနဲ့ဖမ်းယူနားထောင်ချင်ပါတယ်။ဘလို့ဖမ်းယူရပါမလဲတဲ့။ဟုတ်ကဲ့ပါ။လက်ကင်ဖုန်းနဲ့ကျမတို့အစီအစဉ်ကိုနားထောင်ကြနေဆိုတော့အဲ့ဒီလက်ကင်ဖုန်းကအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဖြစ်ရပါမယ်လို့ပဲပထမဦးဆုံးဖြေကြားကြပါတယ်။အဲ့ဒီလိုအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဆိုရင်တော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုဒီလက်နှစ်မျိုးနဲ့နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်း website ကနေပြီးတော့နားဆင်လို့ရတဲ့နည်းကတော့ပထမနည်းပါ။အဲ့ဒီစာမျက်နှာကိုတော့မြန်မာနိုင်ငံကနေဝင်ရတာနည်းနည်းခက်တယ်လို့သောရရှင်တွေပြောတာကြားဘူးပါတယ်နော်။ဒါပေမဲ့ကျမဒီမှာဒီသောရရှင်ဝင်ကျင်နေဆိုရင်ပြောပြပါမယ်။ကျမတို့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ voanews.com/bami ဆိုတဲ့လိပ်စာမှာတွားပြီးတော့နားဆင်နိုင်တာပါဒါမဲ့အဲ့ထက်ပို့ပြီးတော့ Facebook လူမှုကွန်ရက်စာမျက်နှာကတစ်ဆင့်နားထောင်မယ်ဆိုရင်သောရရှင်တွေတယ်လီဖုန်းသုံးတဲ့သောရရှင်တွေပို့ပြီးတော့အဆင်ပြေလွယ်ကူတာတွေ့ရပါတယ် Facebook မှာ VOA Bamis News ဆိုပြီးတော့ကျမတို့ရဲ့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာလိုက်ပါVOA Bamis News ဆိုပြီးတော့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာကြည့်ပါနော်အဲ့ဒီမှာရုပ်မြင်သံကြားရော Radio အစီအစဉ်တွေကိုရောလေးလိုင်းကထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲထုတ်လွှင့်ပေးနေတာပါအစီအစဉ်တွေကိုဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်အစီအစဉ်တွေဓာတ်ရိုက်မကြည့်လိုက်ရဘူးမနားဆင်လိုက်ရဘူးဆိုရင်တော့နောက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်အောင်လို့အဲ့ Facebook စာမျက်နှာပေါ်မှာတင်ထားပေးပါတယ်လွယ်လွယ်ကူကူအဆင်ပြေပြေနားဆင်လို့ရမယ်လို့မျှော်လင့်ပါတယ်နော် VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bamis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့မြန်မာတိချစ်သောရရှင်တွေကိုမြန်မာတခြင်းလေးတစ်ပုတ်နဲ့ဆက်ပြီးတော့ဖြောပြပေးခြင်းပါတယ်ရှင်တလောကပဲထွက်သွားပြီးတော့ဒီလူတွေကြောင့်မှလည်းတော်တော်လေးကိုရိုက်ခတ်မှုဖြစ်စေခဲ့တဲ့တပ်ပြားတွေကတခြင်းမှာအဲ့ဒီတပြားတွေကတခြင်းတွေအားလုံးကကွဲလွန်သူအစိုးရကြီးခင်မောင်တို့ရဲ့တခြင်းတွေကိုပြန်ဆိုထားတာဖြစ်ပြီးတော့အဲ့မှာဆိုတော့တယောက်ဆိုတဲ့တဲ့ချင်းကိုတော်တော်လေးကိုဝေဖန်မှုတွေထွက်ခဲ့ပါတယ်။အဲ့ဒီချင်းကိုနှစ်ထိုက်အားပေးတဲ့သူတွေကတစ်ဖက်နောက်ပြီးဝေဖန်ကန့်ကွက်တဲ့သူတွေကတစ်ဖက်နဲ့တော်တော်လေးကိုကြဲကြဲလောင်လောင်ဖြစ်သွားစေတဲ့အခွေလည်းဖြစ်ပါတယ်။အဲ့ဒီတဲ့ချင်းအခွေတွေကတခြားဆိုတော်တွေတည်ဆူထားတဲ့တဲ့ချင်းတွေကိုတော့ဘာမှပြောတဲ့သိမ့်မကြားရပါဘူးနော်။ဒီတစ်ဖက်ထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့တဲ့ချင်းကတော့အဲ့ဒီအခွေတွေကဒီပန်းချစ်သူဆိုတဲ့တဲ့ချင်းပဲဖြစ်ပါတယ်။တလောကပဲပထမဆုံးအခွေတစ်ခွေထွက်သွားတဲ့ဘီလီလာမဲတည်ဆူထားတာဖြစ်ပါတယ်။နားဆင်ကြပါအောင်နော်။ဘီလီလာမဲတည်ဆူထားတဲ့ဘန်ချစ်သူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနဲ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ် ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာမှာ Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်။နောက်ပြီးတော့လွှဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုလည်းရေဒီယိုကနေနားမထောင်လိုက်ရအောင်ဆိုရင်တော့ဒီ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်တာပါ။ကျွန်မတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင်။ Bellula kusume Do chete
အေးတနာကျော်စီစဉ်ထုတ်လွှင့်ပေးတဲ့မြမပြည်ကပေးစာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်အခုဆက်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုအလှည့်ပေးပါရစေတရုတ်အကြောင်းသူတေသနာဘလောက်အရေးကြီးသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကူညီတင်ဆက်ထားပါရဲ့ရှင
်ပြီးခဲ့တဲ့ဖေဖော်ဝါရီ25ရက်တနင်္ဂနွေနေ့မှာပြည်ကြားရေးဝန်ကြီးဌာနကတရုတ်ပြည်ဆိုင်ရာနိုင်ငံရေးစီးပွားရေးလေလာသုံးသပ်ချက်စာရန်စောင်ထုတ်ပြန်ပြီးဆွေးနွေးပွဲတစ်ခုလုပ်ပါတယ်။အဲဒီဆွေးနွေးပွဲကိုပြည်ကြားရေးဝန်ကြီးဌာနကဖွဲ့စည်းထားတဲ့မြန်မာရေးရလေလာရေးအဖွဲ့ကပြုလုပ်တာဖြစ်ပြီးပြည်ကြားရေးဝန်ကြီးဦးဖေမြင့် NLD ပါတီခေါင်းဆောင်တွေလွှတ်တော်အမတ်တွေနဲ့နိုင်ငံရေးစစ်ရေးလေလာသုံးသပ်သူတွေသုတေသနသမားတွေတက်ရောက်ပါတယ်။တိုက်ဆိုင်တယ်လို့ဆိုရမလား။အဲဒီနေ့မှာပဲ ISP လို့ခေါ်တဲ့မြမမဟာဗျူဟာနဲ့မူဝါဒလေလာရေးအင်စတီကျူကလည်းသူတို့ပြုစုထားတဲ့တရုတ်နိုင်ငံဆိုင်ရာစာရန်စောင်မိတ်ဆက်တဲ့ပွဲလုပ်ပါတယ်။စာရန်ကိုတရုတ်ဤအလွှာဆုံးဆက်ဆံရေးမဟာဗျူဟာနဲ့မြန်မာနိုင်ငံဤပဂရိအခြေအနေလို့ခေါင်းစဉ်တတ်ထားပြီး ISP ရဲ့တရုတ်လေ့လာရေးဌာနတာဝန်ခံဒေါ်ခင်ခင်ကျော်ကြီးကပြုစုထားတယ်လို့ဆိုပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အင်အားကြီးအိမ်နီးချင်းနိုင်ငံတစ်နိုင်ငံဖြစ်ပြီးမြန်မာနဲ့ရှေ့လျားတဲ့ဆက်ဆံရေးသမန်းကြောင်ရှိတဲ့နိုင်ငံဖြစ်ုံမကမြန်မာနိုင်ငံရဲ့စီးပွားရေးလူမှုရေးနဲ့ပတ်သက်ပြီးအရေးပါတဲ့နိုင်ငံလဲဖြစ်နေပါတယ်။တရုတ်နိုင်ငံအကြောင်းလေးလာဖို့ဘလောက်လိုနေပြီလဲအဲ့လိုလေးလာချက်စာတန်းတွေဟာမြန်မာနိုင်ငံရဲ့စီးပွားရေးဖြစ်ပေါ်တိုးတက်မှုကိုဘလို့သက်ရောက်မှုရှိနိုင်မလဲဆိုတာကုတပတ်လေးလာဆန်းစစ်ကြည့်ပါမယ
်ပြည်ချာရေးဝန်ကြီးဌာနဟာမြမရေးရလေးလာရေးအဖွဲ့ဆိုတာကိုဖွဲ့စည်းထားပါတယ်နိုင်ငံရေးကြွန့်ကျင်တဲ့သတင်းစာဆရာနဲ့သူတေတီတချို့ပါဝင်ပြီးအခြားသောသတင်းစာဆရာတွေနိုင်ငံရေးဝေဖန်သုံးသပ်သူတွေစာရေးဆရာတွေသူတေတီတွေကိုမိတ်ဖက်ပြုပြီးတော့လဲစာရန်ပြုစုတာစာရန်ဖတ်တာစာအုပ်စာဆောင်ထုတ်ဝေတာလုပ်နေတဲ့အဖွဲ့အစည်းတစ်ခုပါနိုင်ငံအတွက်လိုအပ်တဲ့စာရန်တွေပြုစုပြီးပြည်ကြားရေးဝန်ကြီးဌာနကနေတဆင့်အစိုးရအဖွဲ့ကိုအကြံဉာဏ်အထောက်အကူပေးဖို့ရည်ရွယ်ဖွဲ့စည်းလုပ်ကိုင်နေတဲ့အဖွဲ့အစည်းလို့သိရပါတယ်လက်ရှိမြန်မာနိုင်ငံရေးစီးပွားရေးမှာတရုတ်နိုင်ငံဟာတနည်းတခြားအလွန်အရေးပါတဲ့အခန်းကဏ္ဍကပါဝင်နေတာမို့တရုတ်နိုင်ငံဆိုင်ရာစာရန်ပြုစုတာနဲ့ဆွေးနွေးပွဲတွေကျင်းပရတာလို့သိရပါတယ်။အရင်ကတော့ပြန်ကြားရေးမှာအဲ့ဒီလိုအဖွဲ့မျိုးဖွဲ့စည်းလုပ်ကိုင်တာမျိုးမရှိခဲ့ပါဘူး။မြမရေးရလေ့လာရေးအဖွဲ့ကပြုစုထုတ်ပြန်တဲ့တရုတ်ပြည်ဆိုင်ရာနိုင်ငံရေးစီးပွားရေးလေ့လာသုံးသပ်ချက်စာရန်ကတော့တရုတ်နိုင်ငံအကြောင်းသိရှိနားလည်အောင်ခြုံငုံပြုစုထားတာတွေ့ရပါတယ်။မြန်မာနိုင်ငံနဲ့ဆက်ဆံရေးအပါအဝင်ဆက်ဆက်ပတ်သက်တဲ့အကြောင်းအရာတွေကိုလည်းဖော်ပြထားပေမယ့်အဓိကကတော့တရုတ်နိုင်ငံကိုနားလည်နိုင်ဖို့တရုတ်နိုင်ငံအကြောင်းကအဓိကဖြစ်ပါတယ်။အနောက်နိုင်ငံဂျပန်နဲ့တရုတ်နိုင်ငံသတင်းမီဒီယာတွေမှာဖော်ပြတာတွေကိုကိုးကားပြုစုထားတာပ
ါ။ SP အဖွဲ့ကထုတ်ဝေတဲ့စာတမ်းကတော့ပြောင်းလဲလာတဲ့တရုတ်ကမြန်မာပေါ်ထားတဲ့ဆက်ဆံရေးမူဝါဒတရအကြောင်းပါ။မြန်မာနိုင်ငံမှာတရုတ်ကအကောင့်ထဲပေါ်မဲ့အေယာဝတီမြစ်ဆုံဆဲစီမံကိန်းယာယီရနာထားခြင်းလေဘရောင်းတော်ကျင်းဒီစီမံကိန်းနယ်မြေမှာပြိပခါတွေမြင့်မာပြီးမြန်မာနိုင်ငံသားတွေအကြားတရုတ်ဆန့်ကျင်ရေးစိတ်ဓာတ်တွေကဲအောင်နေခြင်းအဲ့ဒီအခြေအနေတွေပြောင်းလဲသွားအောင်တရုတ်ကအလွှာဆုံးဆက်ဆံရေးပြောင်းလဲကျင့်သုံးလာတဲ့အကြောင်းဖော်ပြထားတာပါအရင်ကတရုတ်ဟာမြန်မာအစိုးရနဲ့ပဲထိတွေ့ဆက်ဆံတဲ့ policy ကနေအစိုးရတပ်မတော်နိုင်ငံရေးပါတီလွှတ်တော်သတင်းမီဒီယာအရက်ပဲအဖွဲ့အစည်းစာပေအမှုပညာစတဲ့အလွှာပေါင်းစုံနဲ့ထိတွေ့ဆက်ဆံတာတရုတ်နိုင်ငံကိုဖိတ်ခေါ်ပြီးအဝပြူငါမှုနဲ့အတူတိုးတက်ဖွံ့ဖြိုးမှုတွေကိုပြသတာစတာရီလုပ်ခဲ့တဲ့အကြောင်းနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခန့်ပြဿနာနဲ့အတူမြန်မာအစိုးရကတရုတ်ပေါ်ပို့ပြီးမိခိုလာရတာနဲ့အတူမြန်မာလူမှုနယ်ပယ်မှာလည်း တရုတ်ပေါ်အမြင်ပြောင်းလဲသွားခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဒီစာတန်းကတော့မြန်မာရေးအဖွဲ့ကပြုစုတဲ့စာတန်းနဲ့နှိုင်းယှဉ်အကြောင်းအရာတစ်ခုကိုပဲသီးသန့်အာရုံစိုက်ပြုစုထားတဲ့စာတန်းအမျိုးအစားပါ
။အခုလိုမြန်မာနိုင်ငံဘက်ကတရုတ်နိုင်ငံအကြောင်းစာတန်းတွေပြုစုသုတေသနတွေလုပ်နေခြင်းတရုတ်မြန်မာဆက်ဆံရေးဘယ်အခြေအနေရောက်နေသလဲလေ့လာကြည့်ဖို့လိုလာပါတယ်။ပြီးခဲ့တဲ့မတ်လ6ရက်နေ့ကကချင်ပြည်နယ်မြကြီးနားမြို့မှာမြန်မာတရုတ်နှစ်နိုင်ငံနယ်စပ်ဆက်ဆံရေးယုံ BLO ကိုဖွင့်လှစ်ပါတယ်။တရုတ်နိုင်ငံဟာကချင်ပြည်နယ်ကမ်ပိုင်တီနဲ့နယ်စပ်ချင်းကပ်နေတဲ့ဟိုချောင်မှာနယ်စပ်ကုံသွဲရေးစခန်းနဲ့နိုင်ငံတကာအဆင့်နယ်စပ်ဂိတ်တစ်ခုတည်ဆောက်ပြီးသွားတာအတော်လေးကြာပါပြီ။အဲ့ဒီနယ်စပ်ဂိတ်ကနေမြကြီးနားအဲ့ဒီကတဆင့်မြန်မာနိုင်ငံမြောက်ပိုင်းနဲ့တရုတ်ဝင်ကုံသွဲရေးတွေလှုပ်ချင်တယ်လို့မြန်မာအစိုးရကိုတောင်းဆိုထားတာလည်းကြာပါပြီ။မြန်မာဘက်ကတော့နေမြေမအေးချမ်းသေးလို့တရားဝင်နေဆက်ကုံသွေးရေးစခန်းမဖွင့်သေးပေမဲ့ကုန်စည်ကူးတက်မှုတချို့ကတော့ရှိနေပါပြီ။အထူးသဖြင့်မြကြီးနားအေရိယာကတစ်ရှူးငပြောနဲ့တတိဝန်လန်တွေတရုတ်ပြည်ထဲတင်ပို့နေကြတာပါ။တကယ်လို့နေဆက်ကုံသွေးရေးစခန်းဖွင့်ပြခဲ့ရင်အဆင်ပြေအောင်မြကြီးနားဆက်ဆံရေးယုံဖွင့်တာလို့ခန့်မှန်းရပါတယ်။အဲ့ဒီမတ်လ6ရက်နေ့မှာပဲမြန်မာနဲ့တရုတ်တာဝန်ရှိသူတွေဟာနေပြည်တော်မှာမန္တလေးထိချိုက်မူဆယ်အမြန်လန်းစီမံကိန်းနဲ့နေပြည်တော်ကြောက်ဖြူအဝေးပြေးလမ်းမကြီးစီမံကိန်းဆောင်ရွက်ဖို့ဖြစ်နိုင်ခြေရှိမှုလေ့လာတဲ့သဘောတူညီချက်တစ်စောင်လက်မှတ်ရေးထိုးပါရယ်တကယ်တော့ယူနန်ပြည်နယ်နယ်ဆက်ရွှေလီကနေရခိုင်ပြည်နယ်ကြောက်ဖြူအထိတရုတ်ကလမ်းဖောက်ချင်နေဆိုတာသိထားကြပေမဲ့ဒီတစ်ချိန်ကတော့လက်တွေ့ MOU ထိုးတဲ့အဆင့်ရောက်လာတာပါပြောရရင်တရုတ်နိုင်ငံဟာမြစ်ဆုံရေကာတာစီမံကိန်းရပ်ဆိုင်ထားရတယ်ဆိုပေမဲ့တခြားသောစီမံကိန်းတွေကိုဆက်ပြီးအကောင့်ထဲပေါ်နေပါရယ်တပြိုင်နက်တည်း OBOR လို့ခေါ်တဲ့တရုတ်ရဲ့ရန်ဝန်းတစ်ခုလမ်းကြောင်းတစ်သွဲစီမံကိန်းထဲပါတဲ့မြန်မာနိုင်ငံဘက်အချမ်းကစီမံကိန်းတွေကိုအကောင့်ထည့်ဖို့စ조사နေတာတွေ့မြင်နိုင်ပါတယ်။ဒီလိုစီမံကိန်းတွေအားလုံးအတွက်မြန်မာနိုင်ငံအတွင်းတည်ငြိမ်တဲ့အခြေအနေတစ်ခုဖြစ်စေခြင်းလို့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့ငြိမ်းချမ်းရေးကိစ္စမှာဝင်ပါနေတယ်လို့ရခိုင်ပဋိပက္ခမှလည်းမြန်မာအစိုးရဘက်ကယက်တီသူမြန်မာအစိုးရကိုကူညီသူဖြစ်နေပါတယ
်။အရေးကြီးတာကမြန်မာဆိုရဟာတရုတ်ရဲ့အဲ့ဒီစိတ်ဝင်စားချက်နဲ့လူလားချက်တွေအပေါ်ဘယ်အခန့်ကန္တာကပါဝင်မလဲဆိုတာပါ။နိုင်ငံရေးသုံးသပ်ဝေဖန်သူတွေကတော့မြန်မာဆိုရဟာတရုတ်နဲ့ပတ်သက်ပြီးတိကျတဲ့ကိုယ်ပိုင် policy မရှိတရုတ်ရဲ့လှုပ်ရှားမှုအပေါ်မှာသာလိုက်လံတုံ့ပြန်ဆက်ဆံနေရတဲ့အနေအထားဖြစ်နေတယ်ဆိုပြီးသုံးသပ်နေကြပါတယ်။ဒီအတွက်မြန်မာဆိုရဟာတရုတ်နဲ့ပတ်သက်လို့တိကျတဲ့ policy တရက်ချမှတ်ကျင့်သုံးသင့်သလိုကိုဖြစ်စေချင်တဲ့ကိုလူလားချက်တွေမှာတရုတ်ကပါဝင်ရင်းနှီးမြှုပ်နှံကူညီတာမျိုးဖြစ်လာအောင်လဲစ조사သင့်တယ်လို့ဆိုကြပါတယ်။ဒီအတွက်တရုတ်နိုင်ငံအကြောင်းများများသိဖို့လိုသလိုသုတေသနလည်းများများလုပ်ပြီးမူဝါဒချမှတ်မဲ့အစိုးရအဖွဲ့ကိုကူညီဖို့လိုအပ်နေပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဥစီသူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနက်ပိုင်းတွင်မှပုံမှန်နားဆင်နိုင်သလို VOA ရဲ့ website စာမျက်နှာ VOA Burmese News မှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါနားဆင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။အခုနောက်ဆုံးကြံနေသေးတဲ့ကိုငိမ့်ချန်နဲ့မအီတန်စင်တို့တင်ဆက်ပေးမယ်။ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်။
ကားတာယာထဲမှာစိုက်ထားတဲ့ရေညှိတွေကတဆင့်လေလူကိုတန့်စင်ပေးနိုင်တဲ့ကားတာယာအစ်စ်တစ်မျိုးကိုဆွစ်ဇာလန်နိုင်ငံဂျနီဖာမြို့မော်တော်ကားပြပွဲမှာပြသလိုက်ပါတယ်။ Goodyear တာယာကုမ္ပဏီကစမ်းသပ်ထုတ်လုပ်တာဖြစ်ပြီးအောက်ဆီဂျင်လို့ခေါ်တဲ့ဒီရေညှိတွေဟာ Photosynthesis အလင်းနဲ့အပင်တွေအတွက်အစာချက်လုပ်တာကနေကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ကိုအသုံးပြုပြီးလူသားတွေနေ့စဉ်ရှူသွင်းနေကြတဲ့အောက်ဆီဂျင်ဓာတ်ငွေ့ကိုပြန်ထုတ်ပေးနိုင်တာပါ။ဒီကားတာယာကို Smart ကားတာယာလို့ခေါ်ဝေါ်သုံးနှုန်းထားပြီးစမ်းသပ်ဆဲအဆင့်ဖြစ်ပါတယ်။ဥပမာ Paris မြို့ကြီးမှာရှိတဲ့ကားနှစ်တန်းခွဲလောက်ဟာအခုလိုတာယာတွေကိုသုံးမယ်ဆိုရင်တစ်နှစ်ကိုကာဗွန်ဒိုင်အောက်ဆိုက်တန်4000လောက်စုပ်ယူနိုင်ပြီးအောက်ဆီဂျင်တန်3000လောက်ပြန်ထုတ်ပေးနိုင်မယ်လို့ကြေညာထားပါတယ်။ရေညှိတွေအသက်ရှင်နေဖို့ကိုလည်းတာယာကနေရေကိုစုပ်ယူနိုင်စွမ်းရှိတာဖြစ်ပြီးတော့အလင်းရောင်နဲ့ရေညှိပင်တွေအစာချက်နိုင်ဖို့အတွက်လည်းတာယာကိုအလင်းဖောက်ထွင်းနိုင်အောင်တည်ထွင်ထားပါတယ်။သဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းအောင်လည်းပြန်လည်အသုံးပြုတဲ့ rubber အမျိုးအစားကိုအသုံးပြုထားပြီးသုံးပတ်မြင် printer နဲ့ထုတ်လုပ်ထားတာပါရင်းညှိပင်တွေအစာချက်လုတဲ့အခါထွက်လာတဲ့စွမ်းအင်ကိုသုံးပြီးတာယာရဲမှာထည့်ထားတဲ့အာယုန်ကန်ကိရိယာတွေလက်စစ်မီးလုံးတွေကိုလင်းစေမှာဖြစ်ပါတယ်တဘာဝပတ်ဝန်းကျင်ညဉ့်ညမ်းမှုညှော်နှဲစေဖို့ကားအင်ဂျင်တစ်ခုတည်းကိုပဲအာယုန်စိုက်နေမှာမဟုတ်ပဲ အားလုံးပါဝင်တဲ့နည်းလမ်းတွေကိုစဉ်းစားရမှာဖြစ်ကြောင်းကားမဂ္ဂဇင်းတာဝန်ရှိသူတို့ကလည်းပြောပါတယ်ခင်ဗျာ
။ပြည်နိုင်ငံလေးမှာမြို့ကအသက်62နှစ်အရွယ်ဖွားကိုတယောက်ဟာဘောလုံးအသစ်နီးပြလုံးနေပါတယ်။မာရီယာအန်ဂျယ်လီကာရာမော့စ်ဟာ49နှစ်ကြာနီးပြအဖြစ်အသက်မွေးလာတာဖြစ်ပြီးတော့အနှစ်40ကျော်လောက်ကိုလီမာအမေရိကမီမီအာကစားအသင်းမှာလှုပ်လှုပ်ခဲ့တာပါ။အသက်ကြီးပေမဲ့လည်းတန်တန်မာမာရှိနေစေဖြစ်တဲ့ဒီအဖွားအိုဟာကြမ်းကြမ်းတမ်းတမ်းပြောဆိုတတ်တယ်လို့စီကံနေကြည့်သူတယောက်ဖြစ်ပါတယ်။အခုလိုပုံစံတွေကြောင့်လူငယ်အားကစားသမားတွေဟာသူ့ကိုဒုတိယအမေဖြစ်နေလေးစားကြပါတယ်။သူ့ဘဝတစ်လျှောက်လုံးအားကစားသမားတွေပေါ်နှိမ့်ယုတ်ထားပြီးတော့မိသားစုအတွက်တောင်အချိန်ပေးခဲ့သူမဟုတ်ပါဘူး။ဒါပေမဲ့လည်းတစ်ခါတလေကြာရင်တော့အသက်ကြီးလာပြီးဖြစ်တဲ့အတွက်အဖော်လေးတော်လိုပြီးဖြစ်တဲ့အကြောင်းဝန်ခံခဲ့ပါသေးတယ်။ဒါပေမဲ့လည်းလာမယ့်နှစ်တွေအတွင်းမှာတော့နီးပြဆက်လုပ်သွားမှာဖြစ်ပြီးတော့လီမာအားကစားသမားတွေကိုဆက်လက်ပြုထောင်သွားမှာဖြစ်ပါရဲ့ရှင
်။ခွေးကလေးတွေမှာထူးထူးခြားခြားလုံနိုင်တာတွေရှိတတ်ပြီးတော့တရုတ်ပြည်နောက်တောင်ပိုင်းချုံကင်းမြို့ကခွေးကလေးတစ်ကောင်ကလူလိုမျိုးလက်ရန်ပါတဲ့စကိတ်စကူတာကိုစီးပြနေပါတယ်။6လသားရှိပြီဖြစ်တဲ့ဒီခွေးကလေးနာမည်ကရှောင်းဟေးဖြစ်ပြီးတော့ခွေးမဲလေးလို့အဓိပ္ပာယ်ရပါတယ်။ဒီခွေးကလေးဟာရှေ့လက်နှစ်ဖက်နဲ့လက်ကင်ကိုထိန်းပြီးနောက်ခြေနှစ်ဖက်နဲ့ရှေ့ကိုတွန်းပြနေတာပါပင်မန်းသွားရင်တော့ခြေထောက်နှစ်ဖက်လုံးနဲ့စကူတာပေါ်ရပ်ပြပြီးပိုင်းရှင်ကိုတွန်းခိုင်းတက်ပါတယ်သူအခုလိုလှုပ်ပြတာကိုကူးလို့ရင်ပြင်မှာလှုပ်ပြလေးရှိပြီးတော့လူအများကြီးစုဝေးပြီးကြည့်ကြပါတယ်ခွေးပိုင်ရှင်ကတော့ဒီခွေးဟာသူ့ဘာသာသူစကူတာစီးတက်သွားတာလို့ပြောပါတယ်အခုလိုစီးတက်တာ10ရပ်ပဲရှိသေးပေမဲ့လည်းအပြင်သွားရင်အဲ့ဒီစကူတာကိုပဲအသုံးပြုနေတာဖြစ်ပါတယ်စကိတ်စီးရတာမောသွားပြီဆိုရင်တော့အရင်လိုပဲလေးဘက်သွားပါတယ်လို့ပိုင်ရှင်ကပြောပါတယ်ခင်ဗျာ
မအီတန်စင်နဲ့ကိုငင်းချာနှုတ်အစီအစဉ်တင်ဆက်ပေးနေတဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်အစဆုံးကိုမနေ့၈ရက်နေ့ကနေ9ရက်နေ့ထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်သလို VOE Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုတနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမရှင
်။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong-un တို့နှစ်ဦးရဲ့ဆွေးနွေးပွဲမတိုင်ခင်မှာမြောက်ကိုရီးယားကိုအလျှော့ပေးလက်ရောမှုတစ်ခုမှလုပ်မှာမဟုတ်ဘဲမြောက်ကိုရီးယားအာဏာရှင်ကိုဆက်ပြီးဖိအားပေးနေမှာဖြစ်ကြောင်း American အရာရှိတွေကတနင်္လာနေ့နေ့မှာပြောပါတယ်။သူတို့နှစ်ဦးညှိနှိုင်းမှုတွေလုပ်နေချိန်မှာအတင်းအဆောင်တစ်ခုမှအဖြစ်မခံနိုင်သလိုလက်ရောမှုလည်းတစ်ခုမှလုပ်မှာမဟုတ်ကြောင်း American ဘုတ်ထောက်လိုင်းရေးအေဂျင်စီ CIA အကြီးအကဲ Mike Pompeo က Fox သတင်းဌာနကိုပြောပါတယ်။တရုတ်နိုင်ငံရဲ့အာဏာအရှိဆုံးခေါင်းဆောင်ရှီကျင်ပင်ကိုအကန့်အသတ်မရှိသမ္မတရာထူးဆက်လက်ထမ်းဆောင်ခွင့်ပြုတဲ့အခြေခံဥပဒေကိုပြင်ဆင်ဖို့အတွက်သတင်းနှစ်ပတ်တောင်မရှိသေးတဲ့အချိန်တိုကာလအတွင်းမှာပဲတညစ်တညွတ်ထဲမဲပေးပြီးအတည်ပြုခဲ့တယ်လို့တရုတ်နိုင်ငံကကြေညာခဲ့ပါတယ်။သမ္မတရာထူးကိုနှစ်ကြိမ်တက်တန်းတာထမ်းဆောင်ခွင့်ပြုတဲ့ကန့်သက်ထားမှုအပါအဝင်တခြားအချက်လက်ပေါင်း20ကိုဖျက်သိမ်းပစ်တဲ့အငင်းပွားပွဲပြင်ဆင်ပြောင်းလဲမှုကိုတနင်္လာနေ့မှာအတည်ပြုပေးခဲ့တာပါ။ဗြိတိန်နိုင်ငံတွင်ရုရှားတရှုကိုတပ်ဖြတ်ဖို့ကြိုးစားခဲ့တယ်လို့တန်ပြန်ရှိထားတဲ့အခင်းဖြစ်ပွားရမှာအသုံးပြုခဲ့တဲ့အာယုံကြောကိုထိခိုက်စေတဲ့ဓာတ်ရုပ်အစိတ်သဲလွန်စားတွေကိုသူတွားရောက်ခဲ့တဲ့စားတောက်ဆိုင်နဲ့အရက်ဘားတွေမှာတွေ့ရတယ်လို့ဗြိတိန်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ဒီဓာတ်ရုပ်အစိတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတစုံတရာမပြောပင်မဲ့ရုရှားနိုင်ငံကိုတန်ပြန်ရှိနေတာပါဘင်္ဂလားဒေ့ရှ်နိုင်ငံအရှိတောင်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်တဲ့ရိုဟင်ဂျာစုစုပေါင်းတန်းလောက်ကိုကျွေးမွေးဆောင်ရှောက်ဖို့အတွက်လိုအပ်တဲ့ငွေကဒေါ်လာတန်းတစ်ထောင်ရှိတယ်လို့ကုလသမဂ္ဂကပြောပါတယ်
။တနင်္လာနေ့မနက်ခင်း VOA ရဲ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.